Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington ရော View American တန်ကနေ2020ဩဂုတ်လ27ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ24.50 လိုင်းလိုမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ကမ္ဘာတစ်လုံးမှာ COVID-19 ကာယောဂါတံကိုဆက်ခံစားနေကြပြီးဆေးရုံတွေမှာလူတွေပြည့်နေတယ်လို့ကမ္ဘာတစ်လုံးကျန်းမာရေးစနစ်တွေလည်းထိခိုက်နေပေမဲ့ဤပညာအားသာမှုတွေကြောင့်တစ်နှစ်လောက်တောင်မကြာပဲဒီကာယောဂါပြီးသွားနိုင်ကြောင်းတပည့်ရှုကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ကြတဲ့ General သတင်းစာရှင်းလင်းပွဲမှာပြောပါတယ
် So we hope to finish this pandemic before
ဒီကာယောဂါအဆုံးသတ်သွားနှစ်နှစ်မပြည့်ခင်လောက်ဆောင်နိုင်တယ်လို့ညွှန်ပြချောင်းပြောသွားတာပါ1918ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့တက်တန်းနှစ်နှစ်လောက်ကြာတဲ့ Spain တုပ်ကွေးလောက်ကြာမြင့်မယ်လို့မထင်ကြောင်းလည်းပြောပါတယ်ကမ္ဘာတလုံး Coronavirus အကူးစက်ခံရသူ22တန်းခွဲကျော်နဲ့သေဆုံးရသူက8သိန်းနီးပါးရှိနေတာပါဒီကာယောဂါကိုမဟန့်တားနိုင်သေးပေမဲ့ရှိတဲ့ဤတင်ညာစိတ်ပစ္စည်းတွေနဲ့ပဲနေ့စဉ်လူမှုဘဝမှာအတက်နိုင်ဆုံးအန္တရာယ်ကင်းအောင်ဘယ်လိုနေရမလဲဆိုတာကိုလေ့လာသင်ကြဖို့လိုနေပြီလို့လည်းဒလွေးချိုအကြီးကဲကပြောပါတယ်။ COVID-19 virus ကိုကူးစက်ခံမှုရှိမရှိသိနိုင်ဖို့မကြာသေးခင်ကမှအတည်ပြုပေးခဲ့တဲ့ဒလွေးကနေအမြန်ဆန်းသက်ဆစ်ဆီးတဲ့နေကိုအရင်ကတည်းကအမေရိကန်နိုင်ငံတလောကတက္ကသိုလ်ကောလိပ်တွေမှာသုံးနေကြတာပါ။ Spit test လို့လည်းခေါ်လို့ရှိတဲ့ဒလွေးနမူနာယူဆန်းသက်ဆစ်ဆီးတဲ့နေဟာပုံမှန်နှာခေါင်းတုပ်ပါနမူနာယူဆန်းသက်တဲ့ swab test လို့နှာခေါင်းအရင်းထိထိုးသွင်းပြီးနမူနာယူတာမျိုးမဟုတ်တဲ့အပြင်ဆန်းသက်ဖြေကလည်း24နာရီမပြည့်ခင်ရနိုင်ပြီးကုန်ကျစရိတ်ကလည်း10ဒေါ်လာလောက်ပဲကျတာပါ Saliva Direct လို့ခေါ်တဲ့ဒီဆန်းသက်နည်းကိုရေးတက်ကတော့ဆေးကြောင်းကနေ NBA American Basketball အသင်းနဲ့ NBPA Basketball အသင်းသားများအဖွဲ့တို့ပူးပေါင်းပြီးတည်ထွင်ခဲ့ကြတာလို့ဆေးကြောင်းကပြောပါတယ်ရှိဦးတက္ကသိုလ်နဲ့အတူဒီဆန်းသက်နည်းကိုပူးတွဲတည်ထွင်သူ Illinois တက္ကသိုလ်ကဓာတုဗေဒပေါမောက်ခါကတော့ဒီနည်းဟာအချိန်ကုန်ငွေကုန်ပစ္စည်းကုန်တက်တာစီတယ်လို့ပြောပါလေ။ယောဂဆိုင်ရာဇီဝဗေဒပညာရှင် Rebecca Lee Smith ကလည်းဒီယောဂပုဒ်ကူးဆက်ခံရတာနဲ့ virus ပုဒ်ကလူခန္ဓာကိုယ်တွင်လင်းလင်းမြန်မြန်တိုးပွားလာနိုင်တာကြောင့်ဆန်းသက်ဆစ်ဆီးမှုအဖြစ်အမြန်ထုတ်မပေးနိုင်ရင်အဖြစ်ရချိန်လောက်မှာတခြားလူကိုကူးပြီးသွားဖြစ်သွားနိုင်တယ်လို့ပြောပါလေ။ဒါကြောင့်အမြန်ဆန်းသက်ဖြစ်ထုတ်ပြတာဟာဒီယောဂပြန့်ပွားမှုကိုအမြန်တားဆီးနိုင်မှာဖြစ်ကြောင်းလည်းပြောပါလေ။တန်ကိုရိုလိုင်းနာတက္ကသိုလ်တာဝန်ခံတွေကတော့သူတို့ကျောင်းကထောင်းနဲ့ချီတဲ့ကျောင်းသားတွေဝန်ထမ်းတွေကိုအချိန်ကန့်တတ်မထားဘဲဒီပိုးရှိမရှိဆန်းသက်မှုတွေနေ့တိုင်းလှုပ်ဆောင်ဖို့ရှိကြောင်းပြောပါလေ။အစိုက်ခတ်ခံရတယ်လို့တန်ပြန့်ရှိနေတဲ့ရုရှားအတိုက်ခံခေါင်းဆောင်အလက်စီနာဗာနီကိုဂျာမနီမှာဆေးသွာကုလန်မှုသူ့မိသားစုနဲ့သူ့လက်ထောက်တွေစူးစမ်းနေချိန်မှာပဲသူ့ကိုကုသပေးတဲ့ Arms News ကဆရာဝန်တွေကသူ့ကိုဆေးရုံပြောင်းရွှေ့ခွင့်ပြုလိုက်ပါပြီ။ရုရှားနိုင်ငံဆိုက်ဘီးရီးယားက Arms News ဆေးရုံအထူးကုသဆောင်မှာဆေးကုသမှုခံယူနေတဲ့ Navalny ဟာမိမျောနေပြီးကျန်းမာရေးအရရွှေ့ပြောင်းမှုမသင့်ဘူးလို့ဆရာဝန်တွေကပြောခဲ့တာပါ။အခုတော့တစုံတစ်ခုဖြင့်မိသားစုကတာဝန်ခံမှာဖြစ်ပြီးတောက်ကြနေမှာပဲပြောင်းရွှေ့တော့မယ်လို့ပြောပါလေ။သူ့ကိုကုသပေးတဲ့ဆရာဝန်ကြီးကသူ့ရဲ့အဝတ်အစားတွေနဲ့လက်ချောင်းတွေမှာဆေးရုံသုံးဓာတုပစ္စည်းမှုန်တွေကိုစမ်းသပ်တွေ့ရတယ်လို့ပြောပါလေ။တောက်ကြံနေအစောပိုင်းမှာပဲဂျမ်းမီကဆရာဝန်တွေပါသူ့ကိုလာရောက်ချီးရှုကြတာဖြစ်ပြီးသူ့ကို Cinema for Peace Foundation အဖွဲ့ဆင်းလုံးသားလေးရင်နဲ့ဂျမ်းမီနိုင်ငံဘာလင်မြို့ကိုပို့ဆောင်အောင်မှာလိုက်ပါသွားကြမှာဖြစ်ပါတယ်။တမရပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်မိရှိတဲ့နဗော်နီဟာကျေတပရင်းတွေကတော့စ်မြို့ကနေလေးရင်နဲ့လိုက်ပါလာစင်မှာသတိလစ်သွားတာကြောင့်လန်ခီကအော့မ်စ်မြို့မှာလေးရင်အရေးပေါ်ဆင်းသက်ရပြီးစိတ်ကူးတမှုခံယူခဲ့ရတာဖြစ်ပါတယ်။အမေရိကန်နိုင်ငံတောင်ပိုင်းကကရေဘီယံပင်လယ်ဒေသမှာအားဖြင့်မုံတိုင်းနှစ်ခုဝင်ရောက်လာဖို့ရှိပြီးဒီနှစ်ခုစလုံးဟာလာမယ့်သတင်းပတ်ထဲမှာမက္ကဆီကိုပင်လယ်ွက်ဒေသတွင်အားဖြင့်ဟာရီကိန်းအဆင့်ဖြစ်လာနိုင်တယ်လို့အမေရိကန်မိုးလေဝသဌာနကခန့်မှန်းပါတယ်။အပူပိုင်းမုံတိုင်းလော်ရာဟာတောက်ကြံနေအစောပိုင်းလောက်မှာကရေဘီယံပင်လယ်ထဲကမြောက်ပိုင်းလေးဝက်ကျွန်းစုအရှေ့မြောက်ဘက်မိုင်200လောက်ကွာမှာစတင်ဖြစ်ပေါ်လာဖို့ရှိတယ်လို့အမေရိကန်ဟာရီကိန်းစင်တာကပြောပါတယ်။တောက်ကြံနေနှောင်းပိုင်းမှာတော့ကရေဘီယံတောင်ပိုင်းမှာအပူပိုင်းမုန်တိုင်းမာကိုအားကောင်းလာမှာဖြစ်ပါတယ်ဒီမုန်တိုင်းနှစ်ခုစလုံးဟာမက္ကဆီကိုပင်လယ်ွက်ရဲ့ရွေ့ရှားသွားနိုင်ပြီးရှေ့သတင်းပတ်ထဲမှာတော့အားပြင်းဟာရီကိန်းမုန်တိုင်းဖြစ်နေပြောင်းသွားနိုင်တယ်လို့ခန့်မှန်းထားတာပါ
UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.3 540 kHz 533 kHz 5805နဲ့590 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် VOA American တိုင်းရဲ့နောက်ဆုံးရသတင်းတွေကိုကျွန်တော်ရမထွန်းကဆက်လက်ကြီးညာပေးသွားပါမယ်ရန်ကုန်တိုင်းပြည်သူ့နောက်မြို့နယ်က House of Orchid Hotel ပိုင်ရှင်ဦးထေအောင်ကိုနိုင်ငံတော်အကြီးအကျယ်ပြည်စီမှုပုံမှန်နဲ့အမှုဖွင့်ဖမ်းဆီးလိုက်ပါတယ်ပြည်သူ့နောက်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးချမ်းကျင်းအောင်ကတရားလိုပြုလုပ်ပြီးနိုင်ငံတော်အကြီးအကျယ်ပြည်စီမှုပုံမှန်124ကနဲ့ရှေ့ပိုင်းခရိုင်တရားရုံးမှာဩဂုတ်လ27ရက်တောက်ကြနေ့ကတရားစွဲဆိုလိုက်တာလို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်ခုလိုတရားစွဲတဲ့နေ့မှာပဲတရားရုံးရမန်နဲ့ဦးထေအောင်ကိုအင်းစင်တော်မှာဖမ်းဆီးချုပ်နှောင်ထားလိုက်တယ်လို့သတင်းတွေကဖော်ပြထားပါတယ်ဘယ်လိုအချက်တွေပေါ်ခြေခံပြီးသူ့ကိုပုံမှန်124ကနဲ့စွဲရဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ Facebook လူမှုကွန်ရက်မီဒီယာမှာ NLD အစိုးရနဲ့နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်တော်ဆန်းစုကြည်တို့အပေါ်ငွေကြေးကိစ္စဆွဆွဲဝေဖန်မှုတွေနဲ့ဆက်နွယ်နေနိုင်ကြောင်းနိုင်ငံရေးအကြီးအကဲတွေကသုံးသပ်နေကြပါတယ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်124ကဟာအမကန်ရနိုင်တဲ့ပုံမှန်မျိုးမဟုတ်ပဲအမြင့်ဆုံးငွေတန်နဲ့ထောင်တန်တသက်တကျုံးကနေအနည်းဆုံးငွေတန်နဲ့ထောင်တန်3နဲ့ဒါမှမဟုတ်ငွေတန်ကြီးပဲလဲချမှတ်နိုင်ပါတယ်ဦးထေအောင်ဟာအခုလာမယ့်2020ရွေးကောက်ပွဲမှာကော်မူမျိုးနယ်ကနေ NLD ကောင်းဆောင်တောင်ဆန်းစုကြည်နဲ့ထိတ်တိုက်ရှင်ပြိုင်ဖို့တတိပုဂ္ဂလကိုယ်စားလှောင်းဖြစ်အမြင့်ဆုံးတင်သွင်းထားသူလည်းဖြစ်ပါတယ် NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ဟာနိုင်ငံခြားထောက်ပံ့တွေယူထားသူလို့ဆိုပြီးတောင်ဆန်းစုကြည်ကိုရွေးကောက်ပွဲကိုယ်စားလှောင်းစီရင်ကနေပယ်ဖျက်ပေးဖို့ဦးထေအောင်ကဩဂုတ်လ12ရက်နေ့ကထောက်ထားခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့ပါတယ်။ဩဂုတ်လ27ရက်နေ့ည7နာရီအချိန်ကျမကြီးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ကြေညာချက်အရမြန်မာနိုင်ငံမှာ COVID-19 လူနာ10ဦးထပ်ပြီးအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ419ဦးရှိသွားပြီဖြစ်ပါတယ်။မနေ့ပိုင်း7နာရီထုတ်ပြန်ချက်မှာလည်း10ဦးတွေ့ရှိကြောင်းကြေညာထားတာဖြစ်လို့တရက်တည်းလူနာ10ကူးစက်ခံရကြောင်းအတည်ပြုကြေညာခဲ့တာလည်းဖြစ်ပါတယ်။ည7နာရီအချိန်ထုတ်ပြန်ချက်အရဩဂုတ်လ27ရက်နေ့အတွက်တက်ခွဲသမုဏ964ခုစစ်ဆေးခဲ့တာမှာအခုလိုယောဂပုဂ္ဂိုလ်ဆက်သူနောက်ထပ်10ဦးတွေ့ရှိတာဖြစ်ပါတယ်။အတည်ပြုလူနာ10ဦးစလုံးဟာရခိုင်ပြည်နယ်စစ်တွေမျိုးကဖြစ်ပြီးအသွာလာကန့်သတ်ထားသူတွေက4ဦးနဲ့6ဦးကတော့စောင့်ကြည့်လူနာတွေဖြစ်ပါတယ်။သူတို့အားလုံးမှာပြိပတ်ခီးသွားရာဇဝင်မရှိဘဲပြည်တွင်းမှာကူးစက်တာလည်းဖြစ်ပါတယ်။အဲ့ဒီထဲက9ဦးက COVID-19 အတည်ပြုလူနာအမှား389နဲ့395ဦးနဲ့ထိတွေ့ဆက်ဆံခဲ့သူတွေဖြစ်ပြီးကျန်ငါးဦးကတော့ COVID-19 အတည်ပြုလူနာတွေနဲ့ထိတွေ့မှုမရှိခဲ့သူတွေဖြစ်ပါတယ်။ကူးစက်မှုအများစုဖြစ်ပွားနေတဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာညမထွက်ရမိန့်ကိုစစ်တွေမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကမနေ့ကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာတခွဲအတည်ပြုလူနာဟောင်းတွေထဲသေဆုံးသူက6ယောက်ရှိပါတယ်။စက်တင်ဘာလ10ရက်နေ့ကစလို့ဟောင်ကောင်မှာ COVID-19 စမ်းသပ်စစ်ဆေးမှုတွေကြကြပြတ်ပြတ်ပြုလုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတောက်ကြနေကပြောပါတယ်။
中央政府今次支援香港
嘅
抗疫
係
三大。
要保護蘇亞嘅 COVID-19 疫情嘅嘛，市民即係都冇得抗疫俾到嘛，撇掉。不過當市民即係呢，有個保護設施嚟嘅，嘟嘟嘟，即係邊個攞到嘛，撇掉。啲事情我十點半啲人嘛，十點嘛撇撇。နောက်ပါတဲ့ပြည်စီအောင်လှဆောင်သွားနိုင်ဖို့မျှော်လင့်ကြောင်းအုပ်ချုပ်ရေးမှူးလမ်ကပြောပါရယ်အခုအစီအစဉ်ကိုတရုတ်ပြည်မှကြီးကအဖွဲ့ဝင်60ပါဝင်တဲ့အဖွဲ့ရဲ့အကူအညီနဲ့ပြုလုပ်သွားမှာဖြစ်ပြီးဒါဟာအထူးအုပ်ချုပ်ခွင့်ရဟောင်ကောင်ရဲ့ COVID-19 ထိန်းချုပ်ရေးဆောင်ရွက်မှုတွေမှာတရုတ်အစိုးရကပထမဆုံးပါဝင်ကူညီတာလည်းဖြစ်ပါတယ်ဒီလိုဆက်စည်းမှုတွေမှာပါဝင်လူတွေအနေနဲ့ကိုယ်သဘောဆန္ဒနဲ့ကိုယ်အစစ်ဆေးခံနိုင်တယ်လို့လမ်ကပြောပါရယ်ဒါပေမဲ့ယောဂဆန္ဒဆစ်ဆေးရမှာအသုံးပြုမဲ့ကရိယာတွေကတရုတ်ပြည်မှကြီးအခြေဆိုင်ကုမ္ပဏီတစ်ခုကဖြစ်တာကြောင့်ဒေသခံတချို့အကြားဆိုရင်ပြပမှုတွေကတော့ထွက်ပေါ်လာခဲ့ပါတယ်။ဟောင်ကောင်မှာ COVID-19 ကူးစက်ခံရသူ4600နဲ့သေဆုံးသူက85ယောက်ရှိပါတယ်။တောင်တရုတ်ပင်လယ်တွေကတရုတ်စခန်းတွေရှိရာကျွန်းတွေအနီးကိုဖိလစ်ပိုင်စစ်လေယာဉ်တွေဆင်လွတ်တာဟာနိုင်ငံရဲ့အချုပ်အခြာအနာကိုထိပါစေတယ်လို့တရုတ်နိုင်ငံကပြောပါတယ်။ဒါကြောင့်ဒီလိုတရားမဝင်ရန်စတဲ့လုပ်ရက်တွေကိုရပ်ဆိုင်ပေးဖို့တိုက်တွန်းတယ်လို့လည်းတရုတ်နိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရဇောင်လီရန်ကတောက်ကြနေတဲ့တင်းစာရှင်းလင်းပေါ်မှာပြောပါတယ်။
非方派军机侵入中国南沙。
တရုတ်တို့အခြေစိုက်ထားတဲ့စတလီဂျွန်ရီလီကဝင်းဟင်ပိုင်နယ်ကိုဖိလစ်ပိုင်ဘက်ကစစ်လေယာဉ်တွေဆွလွတ်နေတာက ကျောင်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုအားနည်းချိပါစေကြောင်းဖိလစ်ပိုင်လေးနဲ့အဲဒီလိုတရားမဝင်ရန်စားတဲ့လူရက်တွေကိုအများဆုံးရဆိုင်ဖို့တရုတ်နိုင်ငံကတိုက်တွန်းကြောင်းတရုတ်ပြောခွင့်ရဇော်လီချန်ပြောသွားတာဖြစ်ပါတယ်။ဇာတာပတိကြီးတုံးကတော့တနင်္ဂနွေညင်းပွားနေတဲ့စကာဘိုရာတောင်ကျွန်းဒီဖိလစ်ပိုင်ငါးဖမ်းသမားတွေစီကငါးဖမ်းပစ္စည်းတွေကိုတရုတ်တို့သိမ်းယူသွားတဲ့ကိစ္စပေါ်ဖိလစ်ပိုင်နိုင်ငံကတတ်မှန်စာတစောင်းပြဖို့ကန့်ကွက်ထားခဲ့ပါတယ်။မဟာဗျူဟာကျတဲ့တောင်တရုတ်ပင်လယ်ရေလမ်းကြောင်းတွေမှာတရုတ်တို့ရဲ့ရန်လိုတဲ့လှုပ်ရှားမှုတွေကြောင့်အမေရိကန်နဲ့မဟာမိတ်တွေကဒေသတွင်းလူမျိုးရေးအခြေအနေတွေပေါ်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာဖိလစ်ပိုင်နိုင်ငံကအခုလိုကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကရှီယောင်အော်သိုဒေါ့စ်ခရီးယန်ဖျားကြောင်းကြီးနောက်တစ်ခုနဲ့လူကြိုက်များတဲ့ပြတဲ့တစ်ခုကိုမွတ်စလင်ဘာသာဝင်တွေဝိပြရာပရိတွေအဖြစ်ပြောင်းလဲဖြစ်ဖို့တူရကီဝန်ကြီးချုပ်ရာဆက်တာယုပ်အာရဝန်ကတောက်ကြနေကအမိန့်ပေးလိုက်ပါတယ်။နာမည်ကြီးဟာဂီယာဆိုဖီယာအော်သိုဒေါ့စ်ခရီးယန်ဖျားကြောင်းကြီးကိုပရိအဖြစ်ပြောင်းလဲပြီးတလကြာမှာအခုလိုခရီးယန်ဖျားကြောင်းနဲ့ပြတဲ့တွေကိုပရိအဖြစ်ထပ်မံပြောင်းလဲပြစ်လိုက်တာလည်းဖြစ်ပါတယ်။နိုင်ငံအတွင်းကုန်စည်နှုန်းကြီးမြင့်မှုနဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးမရေမြာမှုတွေရင်ဆိုင်နေရချိန်မှာအခုလိုရှေးအောင်အဆောက်အဦတွေကိုပရိအဖြစ်ပြောင်းလဲပြစ်နေတာဟာနိုင်ငံအတွင်းကရှေးဟိုးဆန်ဝါဒီတွေနဲ့မြို့သားရေးဝါဒီတွေရဲ့ထောက်ခံမှုပိုပြီးရလာအောင်ဝန်ကြီးချုပ်အာရဝန်ရဲ့ကြိုးပမ်းမှုတရားလည်းဖြစ်ပါတယ်။Holy Savior in Chora လို့ခေါ်တဲ့ Orthodox Christian ဘုရားကျောင်းကြီးဟာ Byzantine ခေတ်ကတည်ဆောက်ခဲ့တာဖြစ်ပြီးဆလျာဇုနစ်ကနယံစီရေးပကြီးတွေနဲ့အလှဆင်တာတာဖြစ်ပါတယ်။ကြားရိတ်ကနေပလီအဖြစ်ပြောင်းလဲလိုက်တဲ့တမိုင်းဝင်ကာရီယဲအစအဦးကတော့ Hagia Sophia ဘုရားကျောင်းလို့နှစ်ပေါင်းတထောင်သက်တမ်းရှိပြီးဖြစ်ပြီး Ottoman Turk တွေကပလီအဖြစ်ရာဇဝတ်တစ်ဝက်ကြာအသုံးပြုခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီးမှာတော့တူရီနိုင်ငံကိုဘာသာရေးကိုအခြေခံတဲ့နိုင်ငံ Secular State အဖြစ်ထူထောင်မှုကြိုးပမ်းချိန်မှာပြရတဲ့အဖြစ်ပြောင်းလဲဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျ။ Sweden မှာပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျ။
ကျွန်တော်ဝင်းမင်းပါ။စကိုင်းပြည်နယ်စစ်တွေမြို့မှာ COVID-19 ရောဂါပိုးတွေ့သူရုတ်တရက်တက်လာပြီးတနင်္ဂနွေလုံးမှာလည်း400ကျော်အဆင့်ကိုရောက်သွားပါပြီ။စကိုင်းနဲ့နေဆက်ချိနေတဲ့ဘင်္ဂလားဒေ့ရှ်အပါအဝင်အိန္ဒိယမှာလည်းဒီကူးစက်မှုနဲ့တည်နှုံတွေကတဟုန်သိုးတက်နေချိန်မှာအခုအချိန်တွေကဘလောက်ထိစိုးရပြီးဘလို့ပြင်ဆင်မှုတွေလုပ်ထားပါလဲ။ကျန်းမာရေးနဲ့အာဂဇာဝန်ကြီးဒေါက်တာမြင့်ထွေးကိုမေးမြန်းထားပါလဲ
။ဟုတ်ကဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့အခုစစ်တွေမှာပေါ့နော်ရုတ်တရက်ဒီပိုးတွေ့တဲ့လူများလာတဲ့အတွက်တနင်္ဂနွေလုံးမှာလည်းစိုးရိမ်နေကြပါတယ်ဆရာ။ရခိုင်ပြည်နယ်ပြင်ပေါ့နော်။အဲ့တော့ဆရာအနေနဲ့ရောဘလောက်ထိဒီကူးစက်မှုပေါ်မှာစိုးရိမ်မှုတွေရှိနေလဲဆရာ
။အစိုးရတယ်လေ။စိုးရိမ်ရတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ genomic sequencing လုပ်လိုက်တယ်လေ။ကျွန်တော်အိန္ဒိယဝင်လာတဲ့ပိုးရယ်။နောက်တရုတ်ကဟဲ့ genomic sequencing လုပ်တဲ့အခါမှာ10ခုလုပ်တဲ့အချိန်မှာ6ခုမှာက D614 gene မှာ D614 က gene ဖြစ်သွားတယ်။အဲ့တော့ဒီကောင်ဖြစ်လို့ရှိရင်ကဘာမှကြည့်တဲ့အတိုင်း infectivity ကဆယ်စားလောက်အထိကိုတက်သွားတယ်လို့ပြောတဲ့ဒီ viral load ကလည်းအရင်များလာနိုင်တယ်လေဒီဘာကြောင့်လဲဆိုတော့နည်းနည်းဆိုရင်လည်းဆိုတော့ရခိုင်မားကခဏလေးအတွင်းတော်တော်များပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီဆိုရင်ဆရာအကောင့်တဲ့အတက်ပေါ့နော်အဲ့ဒီအတွက်ဆရာတို့ဘာတွေလက်ရှိတင်ဆက်ထားတာလည်းရှိလဲဆရာ
အခုရခိုင်ကိုကျွန်တော်စုဖို့ပြောထားတယ်ရခိုင်မားရှိတဲ့ဒီ COVID-19 virus ရဲ့ genomic sequence ကိုကျွန်တော်လုပ်ဖို့ပြောထားတယ်အဲ့ဒါဆိုလို့ရှိရင်တော့ဒီဘာကြောင့်လဲဆိုတော့ခါတိုင်းဒီဘက်မှာရောဂါမအရင်ပြက်တဲ့ဒီရင်းစိန်တို့ဖြစ်တာတွေကတိတ်မများဘူးနှီးရပေါ့ infection ကကြီး transmission ကနှီးတယ်အဲ့တော့ရခိုင်ကနည်းနည်းလေးညံနေဆိုတော့ကျွန်တော်တော်တော်သတိထားနေတယ်ဒီအဲ့ဒါကြောင့်ကျွန်တော် stay home
အိမ်ပါပဲအဓိကနေပြေးပေါ့ဆရာနော
်စစ်ပြေးနေပါ stay home လုပ်တယ်တပ်ပြီးတော့လေရင်တွေကိုလည်းရလိုက်တယ် relief site တော့ရှိမှာပေါ့လေအဲ့တော့အရေးကြီးတဲ့လူကပြန်လာလို့ရှိရင်လည်းကျွန်တော်ဒီမှာ quarantine လုပ်မယ်လုပ်ပြီးတော့ troops တော့နှစ်ခါယူပြီးတော့negative ပြင်ပါ quarantine center ရဲ့ကျွန်တော် risk scan လုပ်မယ်အဲ့ဒီလိုလေရခိုင်ဘက်ကလည်းမလိုတဲ့လူတွေအတွားခိုင်းဘူး ICRC တို့ဘာတို့ကတော့ကျွန်တော်ပြေးမယ်နော်ဟုတ်လားဒါတော့ special permission နဲ့တွားခိုင်းမယ်တွားလို့ရှိရင်လည်းသူက2လလောက်ဒီခိုင်မှာနေမှာပဲပြန်လာပြန်လာရင်ကျွန်တော် throat swab လက်ခါယူပြီးပါ negative ပြင်ပါတာလေး release လုပ်မှာပေါ့ကျွန်တော်ကဒါကိုသိချမကင်တယ်လိုက်ရင် secondary အကြီးဖြစ်လာဖို့ကျွန်တော်လည်းစိုးရင်နေနော်နောက်ပြီးရခိုင်ရထွက်တဲ့ကုန်းလမ်းကြီးကကျွန်တော်အကုန်ဟိုပိတ်ထားတော့ပို့ပေါ့လေကုန်းလမ်းမှာဆင့်နေ quarantine လုပ်မဲ့အကုန်လုံးဟိုဒီရခိုင်ဒီမှာလဲဆွလို့ရအောင် gene expert တစ်လုံးရှိရဘူးနောက်တစ်လုံးထည့်လိုက်တယ်နှလုံးဖြည့်ပြီးဒါ microbiology တွေပါအဲ့ဒီကိုပို့လိုက်တယ်နောက်ဒီနေ့ပဲနေစည်းဆရာဝန်၃ယောက်ပို့လိုက်တယ်သူတော့ volunteer လုပ်တာနော်ကိုယ်ရင်ကြွားတယ်ဒါပေမဲ့အတေးကမတော်လို့ ventilator သုံးဖို့လိုမယ်ဆိုရင်လည်းသုံးရအောင်ပေါ့ဆိုအုံလို့ရစေအချိန်ဒီမှာတော့ကျွန်တော်တနင်္ဂနွေလုံးမှာအခုဖြစ်တာ၄ယောက်ကျော်ဖြစ်တဲ့အထဲမှာ ventilator သုံးရတာအားလုံး၅ယောက်ပဲရှိပြီ mastery တက်ကစားပြီးတော့ တို့ပြင် ICU ထဲမှာဝင်တဲ့လူစုစုပေါင်းပေါ့လေ clinical match နဲ့ဒီချိန်ကြီးဟာအယောက်20ပဲရှိသေးတယ်အခုလောလောဆယ် ICU မှာတင်နေလူတွေတယောက်မရှိဘူး ventilator တွေတယောက်မှမရှိသေးဘူးဆိုတော့ဒီလိုကောင်းတဲ့အခြေအနေမှာတော့ဟို short တက်လို့မရဘူးလေအဲကြောင့
်ဟုတ်ကဲ့အဲ့တော့တရအထက်မှာဘယ်လောက်စစ်နေလဲမှန်းလားလဲရှာ
အဲ့ဒီကောင်ကတော့သိအများကြီးစလို့မရဘူးဟို20 30 လေးအဲ့လောက်ပဲစလို့ရတယ်အဲ့တော့အများကြီးစစ်တာကျွန်တော်ပြူကြမလို့ဘူးဒီရင်နဲ့အဲ့ဒီချေလို့ရှိရင်တရားလဲဆိုရင်ငါးလဲဆီလို့ရတယ်2000ပြီးတော့ကျွန်တော်ဆီလို့ရတယ်မကြခင်တပတ်လောက်အတွင်းကို10လောက်ပြင်မှာကိုတောင်ကြီးပါစာပြီးဆီလို့လို့လုပ်တော့မလို့
ဟုတ်ကဲ့အဲ့တော့အခုဒီပြင်းပြင်းထန်ထန်ဖြစ်မလာဘောနော်ဆိုရတော့လည်းပဲကျွန်တော်အခုလုပ်နေတဲ့ဒီကာကွယ်ဆေးရှုံးမှုအစီအစဉ်တွေပေါ့ဆရာဘယ်လောက်ထိစိတ်ချယုံကြည်မှုရှိထားလဲဆရာ
အဲကျွန်တော်တို့ကတော့စိတ်ချယုံကြည်ပါဆိုကျွန်တော်တို့ကရခိုင်ပြည်နယ်ရှိတဲ့ပြည်နယ်ဦးစီးဘုံရဲ့ဝန်ထမ်းနေပြီးကျွန်တော်တို့ကစင်ထရယ်လာနေပြီးတော့Rapid response teams will be expert to all into that one. Now, now you can't be near general what a chief in the beginning, telephone, maybe Viber, the channel, be near using the necessary here. General data, Dr. Nyawin is a US trained by CDC, my training of Karamajabi, Janana. To their solution, the Tiago and the card to a general report to our one. The general solo, Loma, who a chain at the beginning of the real time situation, the general Bohuan, maybe, or in Jagger, they took it.modify လုပ်ပြီးရုံး
မယ်ဟုတ်ကဲ့ဆရာကျွန်တော်တို့အကောင်းဆုံးပြင်ဆင်ထားတော့လဲပဲပေါ့နော်အစိုးဆုံးပို့ဆိုးလာနိုင်ရင်ဝူဟန်မှာလိုအပြည့်အဝလောက်ဒေါင်းလုပ်ဖို့ပေါ့
အခုစတေဂျုံနဲ့နိုင်ရင်တော့နိုင်မရရင်တော့ကျွန်တော်လုပ်အောင်လုပ်မယ် second stage ပေါ့နော်ကျွန်တော်ဒီအချိန်မှာကျွန်တော်မလျှော့ဘူးခင်ဗျာနည်းနည်းတကယ်ကိုကြမ်းကြမ်းပေါ့လေ aggressive ပြီးကျွန်တော်တို့လုပ်ပါတယ
်ဟုတ်ကဲ့ဆရာပြည်သူတွေရောဘာပါကျင်လဲလဲဆရာ
ပြည်သူတွေအဓိကဒါပဲဆရာဒီယောဂမှာ the best approach isဒီ social distancing နဲ
့ဟုတ်ကဲ့ဒီခက်ခွက်ခွာနေတဲ့နေရာအကောင်းဆုံးကာကွယ်နေပါဆရာနော
် the best approach ပဲနော် mask နဲ့ see you are shower say mask ပြင် fit ရှိတာတားမယ်ဒါတော့လက်ရှိဒါတွေပဲသိအဆူသူမဟုတ်ပါဘူးဒီယောဂပြည်သူကဟိုလုပ်ချင်နေဆိုရင်ဒါအကုန်ပြီးလို့ဆရာ social distancing လို့ကိုယ့်အိမ်ထဲမှာကိုယ်နေရင်ဘာမှမပြုဘူးဆရာလုံးဝဖြစ်နိုင
်ဟုတ်ကဲ့အားလုံးစင်ပြေအောင်မြင်ပါစေဆရာစီစဉ်များကြီးပါကျွန်တော်ဝင်းမင်ပါ
မြန်မာနိုင်ငံမှာ COVID-19 ပြည်တွင်းကူးစက်မှုနှုန်းအစုလိုက်ပြုံလိုက်တကြောပြန်ဖြစ်လာတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မခံရအောင်ပြည်သူလူထုအထူးသတိထားကာကွယ်ကြဖို့စေပညာရှင်တွေရဲ့သတိပေးအကြံပြုချက်တွေကိုကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ရှင်။ကမ္ဘာ့ကာယရောဂါ COVID-19 မြန်မာပြည်ထဲမှာပြည်တွင်းကူးစက်မှုခေတ္တငြိမ်သက်သွားပြီးတဲ့နောက်ဒီသတင်းပတ်ထဲမှာပဲပြည်ပခီးသွားရာဇဝင်မရှိပဲရောဂါပိုးရှိသူကနေရစေဆက်နွယ်သူတွေကိုပါကူးစက်လာတာကြောင့်ရခိုင်ပြည်နယ်တွင်းမှာတကြောပြန်အစုလိုက်ပြုံလိုက်ကူးစက်မှုတွေများလာတဲ့အတွက်ပြည်သူလူထုကြားမှာစိုးရိမ်ပူပန်မှုတွေပိုတိုးလာနေတာပါ။ဒီလိုပြည်တွင်းကူးစက်မှုပြန်ပြီးတော့ဖြစ်လာတဲ့အချိန်ပြည်သူတွေရောဂါပိုးကူးစက်ခြင်းမခံရအောင်သတိလက်လွတ်မနေကြဘဲဂရုစိုက်နေကြဖို့ကိုဗစ်ရောဂါကူးစက်မှုတိုက်ဖျက်ရေးလုပ်ငန်းရှင်တွေမှာဝိုင်းဝန်းကူညီလှူအားပေးနေတဲ့စေတနာဝန်ထမ်းဆရာဝန်တွေကပညာပေးစော်ဩနေကြပါတယ်။နေမကောင်းဖျားနာလာရင်ချက်ချင်းဖျားနာကူအခမဲ့ဆေးကန်းတွေကိုလာကြဖို့community clinic ဆေးကဖွင့်တဲ့အချိန်မဟုတ်ပဲပြင်ပချိန်တွေမှာလည်းတာဝန်ခံဆရာဝန်တွေကိုချက်ချင်းဆက်သွယ်ကြဖို့ဖြားနာကူဆေးကများရန်ကုန်ကိုရဲ့တာဝန်ခံဆရာဝန်ဒေါက်တာကျော်မင်းထွန်းကတိုက်တော်ပါတယ
်ဖြားနာလူနာကိုတော့အဓိကစစ်မှန်ဝန်ကြီးဌာနရှိရဲ့ဆရာဝန်တွေရှိရဲ့ဒီဆေးကဆေးရုံတွေပေါ့နော်ငါပြပြီးတိုင်ပင်ပါပေါ့နော်အဓိကဆက်ဆေးမတော့ဘဲနဲ့ကျွန်တော်ရှိရဲ့နေရာကိုလာပြီးတော့တိုင်ပင်ပြီးတော့ပြသပါအဲ့ဒါမှကျွန်တော်တို့ဘက်ကနေစမ်းသပ်ပြီးတော့ဒီလူနာကိုပေးဟုတ်လားမဟုတ်ဘူးလားပေါ့နော်ကျွန်တော်ခွဲခြားပြီးတော့ကျွန်တော်ဒီကိုဗစ်ဆိုရင်ကိုဗစ်နဲ့ပတ်သက်တဲ့ဒီကုသမှုကိုကျွန်တော်တို့ဒီစစ်ဆေးမှုတွေလုပ်ပြီးတော့ဒီရပိုင်းမြေမှာပေါ့နော်ဒီခြားနာဒုနာနဲ့တက်လာတယ်။ဒီနည်းနည်းသတိထားတဲ့အနေထားဖြစ်နေပါတော့ကိုကလေ။ဒီတော့နည်းနည်းပြေးတဲ့ချိန်ကျရင်ဒုနာတော့ဘာလို့မှမသိဘူးဆိုရင် community ဘက်ကလည်းရကုန်တော့ page မှာအဲတာဝန်ခံတို့နဲ့ဆက်ဝင်ဒီ folder တွေပြည့်ပြည့်တောင်းပြီးတော့ကျွန်တော်ဘက်ကနေခွဲခြားပြီးမယ်။ဘာလို့တင်နေဖယ်သွားတင်နေဘာလို့တင်နေပေါ့နော်
။လူလူကြားတဆင့်ခံထိတွေ့မှုတွေကနေ coronavirus ပိုးကူးစက်မှုလုံးနေတခြားမျိုးရည်တွေစီကိုပါကူးစက်မှုတွေဆက်မဖြစ်ပွားရအောင်အထူးသတိထားကာကွယ်ကြဖို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသတိပေးပါတယ
်။ခြေကစားတော့ကတော့ကြောက်ပြီးလိုင်းနာကြတဲ့လူတွေရှိတယ်။အခုချိန်မှာတော့ပြန်ပြီးတော့စနစ်တကျလိုင်းနာဖို့အတွက်ကိုကျွန်တော်ကအကြံပြုချင်တာပေါ့နော်။ဒါဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာချိန်မကြွေဟိုးရောက်လာနိုင်တဲ့ဆိုပြီးတော့မှတ်ပြီးတော့ဆောင်ရံဆောင်ရံခန္ဓာကိုယ်ပတ်ဝန်းကျင်ပိုးပြီးကိုယ့်ရဲ့ခန္ဓာကိုယ်လည်းဟိုမကူရောက်ရေကိုစနစ်တကျတားဆီးဖို့ကလူတိုင်းအတွက်အခုချိန်မှာရေးကြည့်တယ်လို့ပြောချင်ပါပြီးတော့အခုဒုတိယလိုင်းမှာတော့ဒီစစ်တွေကအဲ့ဒီကနေတချိန်ချိန်နဲ့မျိုးတွေကိုမကူဆက်အောင်ပြောင်းရှိအောင်ညံပြချက်တဲ့နဲ့ဒီမျက်စိမပြတ်ပဲနဲ့ဆောင်ရွက်နေမယ်ဆိုရင်တော့ကိုယ့်ရဲ့စီကိုကူဆက်မှုတော့ဆော့ချနိုင်မယ်လို့ဆရာတော်မြင်ပါတယ
်ကျန်းမာရေးဝန်ကြီးဌာနအပါအဝင်ဆေးပညာရှင်တွေဆရာဝန်သူနာပြုတွေဘက်ကကိုဗစ် -19 ရောဂါကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးအရှိန်မြှင့်လှုံ့ဆော်နေကြပါတယ်လူထုကလည်းပူးပေါင်းပါဝင်ကြပါလို့ ဆယ်ကျော်ဝင်တဲ့ဆရာဝန်ဒေါက်တာကျော်စွာဦးကတိုက်တွန်းပါတ
ယ်။ဒီခိုင်မှာဒေသတွင်းကူးစက်မှုတွေတွေ့လာတဲ့ကြောင့်မို့လို့ချက်ချင်းကျွန်တော်ကအရေးပေါ်အတုံးပြန်မှုတွေချက်ချင်းလုပ်ပါတယ်။ကျွန်တော်မိဘစုတွေအပိုင်းကလည်းအရေးပေါ်ချက်ချင်းဒီတုံးပြန်မှုတွေနဲ့ကာဝယ်မှုတွေကိုလုပ်စီချင်ပါတယ်။ဟိုကျွန်တော်ပရမလိုင်းလုံးအားလိုပဲအားလုံးကစုပေါင်းရင်ဟာအပေါ့ပဲနဲ့အားလုံးဝိုင်းဝန်းပူးပေါင်းပေးချင်တာပါ။ဘာလို့ဆိုတော့ကျွန်တော်တို့ဒီဒုတိယလိုင်းရဲ့ဖြစ်နိုင်ခြေကဟိုပို့ပြီးတော့လည်းကူးစက်မှုလုံးများနိုင်တယ်။ညံလဲညံနိုင်တယ်ပေါ့နော်။အဲ့အတွက်ကျွန်တော်တို့အလူအပီတူတွေကစက်မိုင်နဲ့အားလုံးကြထုတ်ပြန်ထားတဲ့အပြင်သွားတိုင်းပတ်သက်နှကောင်းဒီပတ်ကိုတက်ဖို့ရဲ့လက်ကိုမကြခဏဆေးဖို့တော့တောင်းနေတဲ့အဓိကတိုက်တွန်းလုပ်တဲ့
လူမှုကွန်ရက်တွေအွန်လိုင်းမီဒီယာတွေကနေပြက်လှန့်လာနေတဲ့ကိုဗစ်ဆိုင်ရာသတင်းစကားတွေကိုစစ်စစ်ဆင်ခြင်လေ့လာကြဖို့အထူးသဖြင့်အခုလိုအရေးပေါ်ကာလမှာကာကွယ်ရေးမျက်နှာဖုံးနှကောင်းစီလိုစံမာရေးဆိုင်ရာဆေးဝါးပစ္စည်းတွေရောင်းဝယ်မှုတွေမှာလည်းအမျက်မထုတ်ကြဖို့ကိုစံမာရေးဝန်ကြီးဌာနအပါအဝင်ဆေးပညာရှင်တွေနဲ့စေတနာဝန်ထမ်းဆရာဝန်တွေကပါမေတ္တာရက်ခံနေကြပါတယ်ရှင်ကျမစုမောပါ
ဩစတြေးလျနိုင်ငံကဌာနေတိုင်းဒါရက်ဆိုတော်တွေကထိခိုက်လက်ဆုံးသူတွေကိုကိုဗစ် -19 ကာယောဂကာကွယ်ရေးအတွက်အကူအညီပေးနေပါတယ်။ကာယောဂကာလအတွင်း App Original ဌာနေတိုင်းဒါလူမှုသံဝန်ကိုကူညီဖို့အတွက်ပူးပေါင်းကြိုးပမ်းနေကြပါတယ်။ဌာနေတိုင်းဒါတွေဟာနှလုံးအသက်သက်ရှူလမ်းကြောင်းစီးကျွနဲ့ကစားဆောက်ရတဲ့ယောဂတွေဖြစ်နေအများဆုံးဖြစ်ပါတယ်။မျိုးငယ်လေးတွေနဲ့မျိုးကြီးတွေမှနေထိုင်ရတဲ့ဩစတြေးလျဌာနေတိုင်းဒါ80ရာခိုင်နှုန်းအတွက်ဗိုင်းရပ်စ်ကိုပြန့်နှံ့တာကိုကာကွယ်နိုင်ဖို့ပညာပေးလှူရှာမှုအသင်းနဲ့အချိန်မြင့်တင်ပေးလိုက်ပါတယ်။စစ်နေမျိုးကနေတင်းနောက်ဖင်းမာစာက VOA အတွက်ပေးပို့ထားတဲ့တဲ့ရင်ကိုကျွန်တော်မျိုးရင်းဆက်ကပြောပြပေးမှာပါ
။ဒါကကျမတို့ရဲ့အလုပ်ပါ။ညီမလေးကစိုးနိုင်ပါတယ်ဆက်စိုးပါ
။သချင်းနာမည်က 1.5 လို့ခေါ်ပါတယ်။ဒီသချင်းကစိတ်ချရတဲ့ 1.5 မီတာအကွာမှာခက်ခွန်ဝါနေဖို့ရေးဆက်ထားတာဖြစ်ပြီးဩစတြေးလျမြို့နယ်ထိုင်းနေတိုင်းလူမှုတိုင်ဝမ်တော်ရည်ရွယ်ပါတယ်။ဒီသချင်းကိုစစ်နေမျိုးကလူငယ်ထိုင်းနေတိုင်းသားဆိုတော့ဖြစ်တဲ့မီကေရှာမဆလာနဲ့ပူးတွဲရေးဆက်ထားတာဖြစ်ပါတယ်။
ကျမတို့တချင်းတွေဖန်တီးပြီးလူမှုအတိုင်းဝိုင်းကိုကိုဗစ်ကာလမှာလုံခြုံစွာနေကြဖို့အားပေးတာဖြစ်ပါတယ်။အပြင်မထွက်ရဘဲအိမ်ထဲအောင်းနေရသူတွေအတွက်ပျော်စရာတွေကိုဖန်တီးပေးပြီးဂုဏ်ယူနေကြတာပါ
။မဲဘုံမြို့မှာကိုဗစ် -19 ကာယောဂကူးစက်မှုတွေရုတ်တရက်တိုးလာတဲ့အကြောင်းတင်းကျပ်တဲ့သွားလာကန့်သတ်မှုတွေအောက်မှာရှိနေစေပါ။အော်စတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မှာအခြေအနေတွေဖြည်းဖြည်းကောင်းမွန်လာပြီးဌာနေတိုင်းဒါအတိုင်းဝိုင်းထဲမှာလည်းယောဂကူးစက်မှုတွေရှောင်ကြားနိုင်ခဲ့ကြပါတယ်။ဌာနေတိုင်းကျန်းမာရေးရာရှိဖြစ်တဲ့ကယ်လိုလိုင်းကဲကလူမှုအတိုင်းဝန်ကလုံခြုံစွာနေနိုင်မှုကိုစူးစမ်းပန်းစားဆောင်ရွက်နေကြတယ်လို့ပြောပါတယ်
။ကျမတို့ကတခြားလူဦးရေများတဲ့အတိုင်းဝိုင်းလိုမဟုတ်ပဲမိသားစုတွေအတွင်းမှာယောဂကူးစက်တာတွေတိတ်မတွေ့ရပါဘူး။မိသားစုထဲမှာယောဂမကူးစက်အောင်တကူရေတီးတဲ့နေတာနဲ့ခွဲခြားနေထိုင်တာတွေကိုထိထိရောက်ရောက်လုပ်နိုင်လို့ဖြစ်ပါတယ်။ဒါဟာကျမတို့ရဲ့ဒုထူထက်တဲ့အတိုင်းဝိုင်းအတွက်အဆင်ပြေတယ်လို့ပြောလို့ရပါတယ်။
ကိုရိုနာဗိုင်းရပ်စ်ကကျွန်တော်တို့ရဲ့နေထိုင်မှုပုံစံနေနဲ့ဆက်သွယ်ရေးမှာတေချာပေါက်ပြောင်းလဲတွေဖြစ်ပေါ်စေပါတယ်။ဒီပြောင်းလဲမှုတွေကတချို့လူတွေအတွက်စိတ်ပြတ်တာနဲ့တစ်ချိန်လုံးစိတ်ပူနေရမျိုးဖြစ်နေပြီးစိတ်ထောင်းကိုကျေဖြစ်တတ်ပါတယ်။ဩစတြေးလျနိုင်ငံဝေးလံခေါင်တီရဲ့အရက်မှနေကြတဲ့ဌာနေတိုင်းသားတွေဟာကေယောဂါကြောင့်စိတ်ပြစီမှုဖြစ်နေကြသလိုငကိုကယောဂထူပြောတဲ့နှုံမြင်မှားကြပြီးဆေးရုံစိတ်ပေးကန်းကလည်းလုံလောက်မရှိကြပါဘူး။ဒါကြောင့်လူလူကျမ်းမာရေးလှုံ့ဆော်မှုတွေနဲ့ပြင်ညာပေးနေကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးစိတ်ပြစီမှုဝေဒနာခံစားနေကြတဲ့သူတွေဟာဩစတြေးလျနိုင်ငံကဖြစ်တယ်လို့ Western Australia တက္ကသိုလ်ရဲ့မကြာခင်ကထုတ်ပြန်တဲ့သုတေသနဆန္ဒပြချက်မှာဖော်ပြထားပါတယ်။ဩစတြေးလျထိုင်းနေတိုင်းသားတွေဟာနိုင်ငံလူကြီးရဲ့အသွေးအကန်လုံးရှိရလို့ဒီနောက် Famous Sa ကသတင်းပြုပို့ထားပါတယ်ခင်ဗျာ
။ Musalabi ကဘာမီယာရီရမမြန်မာနိုင်ငံအကြောင်းသုံးဆက်ရေးသားနေတဲ့အထက်ကတချို့လူမူရင်းအပေါ်မှာပြောပြလိုပါတယ်။မြန်မာစစ်တပ်အနေနဲ့ကလေးစစ်သားအဆုံးပြုမှုပုံသဏ္ဍာန်အလုံးကိုအဆုံးသတ်ရမယ့်အချိန်ဆိုရဲခေါင်းစဉ်နဲ့ George Sibley ရေးတဲ့သဘောထားအမြင်ဆောင်ပါကို Frontier Online မှာဖတ်ရပါတယ်။ဆောင်ပါရှင်ဟာမြန်မာနိုင်ငံမှာ၃နှစ်တာတာဝန်ထမ်းဆောင်ခဲ့စဉ်မြန်မာနိုင်ငံအစိုးရရဲ့လူကုန်မှုတိုက်ဖျက်ရေးအထူးမှုကိုအတက်အကျွယ်တွေ့ခဲ့ရတယ်လို့စာရေးပါတယ်။ကလေးသင်ငယ်အခွင့်အရေးဥပဒေကိုပြဋ္ဌာန်းတဲ့ကလေးစစ်သားဆိုင်ရာသဘောတူညီချက်ကိုအတည်ပြုတဲ့လူကုန်ကူးသူတွေကိုတရားစွဲဆိုတာပုံများလာတဲ့ရန်စားခံရသူတွေကိုကူညီပံ့ပိုးလာတဲ့ဒါတွေအလုံးဟာထူးခြားတဲ့ခြေလှမ်းတွေဖြစ်ပါတဲ့။ဒါပေမဲ့သူတို့အမေရိကန်နိုင်ငံအပါအဝင်တခြားနိုင်ငံတွေနီးတူပဲမြန်မာနိုင်ငံမှာလည်းစိန်ခေါ်မှုတွေကအများအပြားရှိနေကြပါဆိုပြီးစင်ရဲနွမ်းပါမှုမလုံခြုံတဲ့နယ်စပ်ဒေသတွေရဲ့အခြေအနေကြောင့်လူကုန်ကူးမှုတွေဖြစ်ပေါ်နေပုံလူကုန်ကူးမှုရဲ့သားတော်ဖြစ်ရတဲ့အမျိုးသမီးတွေအကြောင်းကိုဖော်ပြထားပါတယ်။မြန်မာအစိုးရရဲ့အစိပ်ပိုင်းအားလုံးကဒီလူကုန်ကူးမှုကိုထိတိယောက်ယောက်ကာကွယ်ဖို့လက်ဦးမှုယူလို့ဆောင်ရမှာဖြစ်ပါတဲ့ American Sura and N.D. Marcella, Pubang Sangadama Pippi, Lukum Kumu, Jono Sihaimu, Junon Rigu, Yamatiasi and Ye Kanara, Tiria Yak, Yu Sangyan Nayan, Bambu Kuni Birel, Lesuare, Aidra Namunda Jacolet, Aidra American Sura, Bambu Nere Namunari, who left for Jatawa. Yamsa Kayazu, Doka, there, Boba Janet, Chudong Ye, Luxam Nijare, for his hero who left. Missing dollar designers in Japan, Israel, Suare. Didn't him, Yamananga, and a TDL looks on my net, a digal Lumania Suare. But Matia Garo, Natanga Lugumu Tache Ubrigu, Pula the Magaya, Neza Church of Jimu Sanki Convention, Kangi on Janet Dubi, Suara Atumu Chaparere. The Ubri Janet Jesia Omnibi, Jan Asia Nanganude to Lugumu Tache. Pabja on Pupon Sangan and Mulin Delus Sutaware. Do we check out the list that does not Sungan and Zi Chapare? Dicha, Dika Project Director Natchadelus Suare. The list is that some Pubu Yasangi, Nimasita Berga, Yiki, Sinibu, Nayi Lusam Gavari. Session in Mepiwe, Sidata Mowaya on Fijare, Sisimurigo, Lumi Raduha, Tambusia Elus Suare. Laru Atumu. In the Lenaga in Poyala, Seller Lusham may be Kula the Magane Pupon Sangre Giant Chin, only Ling Mel of Nolim Barele. The Master da Beca, Glid the Nerigo, Takaye, some US singer, Pepsa Carello, Suvitayan, Kula the Magaya, seeing the Rad Lungwa Kinshin looking good as suing. The Glirigo, Takaye the Maka, Takaye and Mapat the deck is a little Mackenzie of who surrekadi time, Lama Senna Bima. On the Sambul Parade. To the Vink Lidanary, a power in Peya Zawumsu, Sidanine, Dakaye Mahute Kisarima, Kinsi Jinha, Chachin, Lita Lusanga Makisapse Bare, Pelu Damon and Pichi, Lidanary, Sidas, the Kandawana Simiasri, and the Tigas in Handelo Yitaware. Glidanay, a power in Didagan Yazarigo, Porta Tankhina, Lambia Lukhina. Kemencha kain, letu letam kain, sajue lungani ma kain si rariha. Nemasit daya sini bin iya si edwe, luyu lo sin tuku upsi sini zay sura. Kula damega ga siin ziyan en tukwa ya si tabi. Danyuha, nabbaen yekhain bine ma pomo miyabya la re lu le pobya tawa re. Kleet ngayri gu sitaka di lu zong chani re edwe le, kula damega ya lukum kungu nipa le siin kanga ma. Nemana nga ha siin zong ma awe sile sini ra pchipa re. ဒီပြဿနာကိုနောက်ထပ်လာအပြင်ဖြည့်ရှင်းနိုင်လိမ့်မယ်လို့သူအနေနဲ့ပြောလင်းကြောင်းတယ်စစ်တပ်ဟာကလေးငယ်အဆုံးချမှုကိုလုံးဝအုပ်ဆုံးဖြည့်သိမ်းနိုင်မယ်ဆိုရင်မြန်မာနိုင်ငံဟာပုံမှုခိုင်မာတောင်းတင်းလာလိမ့်မယ်လို့យေတာထားပါခင်ဗျာကျွန်တော်ကြော်စမ်းသားပါ
Yo American Tanya Radio Net Yomiranya Sisinego, American Pidangsu, Washington DC Murogani Tolin Benibale, American Pidangsu Ma COVID 19 Yoga Kusep Yan Bamu, Yibo Chini Jao, VOA Radio Net Yotan Sisinego, Yai Pongzan Pian Tolin Benibale, Radio Sisinego Manet Chanaigani Kunanai Etine, Nya Kunaigani Senai T. Cheni Mabe, Tolin Benibale, Yomiranya Sisinego, Nizin Nya Kunanaigani Kunanai Gueti, Bowman set the tolling penny VOA tolling the Dego, Radio Net, Joru Slano Obien, VOA Facebook Samina Male, Nasin Chishu Nanya Barakina.
In Lavashin, Gustavo Mutami and Abu Smart Timmy Trigat in Sapidame. American Pion Suma, Mutami, maybe Wingo, Puzio Chopo, Chica Urima, Diawin, Tama Pia Tangera, Didrin Patemare, Nidia Pigabi. ဒီလိုအမေရိကန်မျိုးသမီးတွေတရားဝင်မဲပေးခွင့်ရဖို့ရောအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေဆယ်စုနှစ်များစွာခက်ခဲခဲခဲရုန်းကန်လှုပ်ရှားခဲ့ကြတာပါအမေရိကန်မျိုးသမီးတွေရဲ့သမားဝင်မဲပေးခွင့်နဲ့အတူတန်းတူအခွင့်အရေးအတွက်တိုက်ပွဲဝင်လှုပ်ရှားမှုတွေအကြောင်းဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင် အမျိုးသမီးတွေကိုတော်တော်အထွန်းမှာနိုင်ငံအုပ်ချုပ်ရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာပါဝင်လှုပ်ရှားနေတာတွေ့နိုင်ပေမဲ့လို့လုံခဲ့တဲ့နှစ်တရာအခုလိုအချိန်တုန်းကတော့အမျိုးသမီးတွေဟာမဲပေးခွင့်တောင်မရခဲ့ကြပါဘူး ဆကူးရဆူနောင်ပိုင်းနဲ့20ရာစုစော်ပိုင်းကာလတွေမှာအမျိုးသမီးတွေဟာသူတို့အပေါ်အထင်သေးလောင်ပြောင်မှုတွေဖိနှိပ်မှုတွေကိုကြုံလန်ပြီးအမျိုးသားတွေနဲ့တန်းတူနယ်ပယ်ခွင့်ရဖို့အတွက်ခက်ခဲကြံတဲ့ခီးရှည်ကြီးကိုဖြတ်သန်းခဲ့ကြတာဖြစ်ပါတယ်ဒီလိုတစ်ချိန်ကအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေသူတို့ရဲ့စီလုံးညီညွတ်မှုအင်အားနဲ့တိုင်းပြည်မှာအပြောင်းအလဲတွေဖြစ်လာအောင်လှုပ င်းငင်းစားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton ကဒီလ19ရက်နေ့တုန်းကပဲဒီ Democratic Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမိန့်ခွန်းမှာထောက်ပြပြောဆိုသွားပါတယ်
100 years ago yesterday the 19th amendment to the constitution was ratified.
မနေ့ကအခုလိုအချိန်လူငယ်ရဲ့နှစ်တရာတော့က19ချိန်မြောက်ဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေပြင်ဆင်ဖို့အတည်ပြုနိုင်ခဲ့ပါတယ်။အမျိုးသမီးတွေဟာခြေတက်ပွဲတွေဆန္ဒပြပွဲတွေနဲ့အချင်းချခံရတဲ့အခြေအနေတွေကိုရင်ဆိုင်ပြီးပိုပြီးစုစည်းညွတ်တဲ့အခြေအနေတခုရလာဖို့အတွက်ဆယ်စုနှစ်ခုနှစ်စုရုန်းကန်လှုပ်ရှားခဲ့ကြရတာဖြစ်တယ်လို့ Mrs. Clinton ကပြောသွားတာပါ။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကတည်းကစတင်ခဲ့တာဖြစ်ပြီးတနင်္ဂနွေလုံးတိုင်းတာနဲ့အမျိုးသမီးရေလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာမှအရှိန်မြင့်လာခဲ့တာပါအမျိုးသမီးကောင်းဆောင်တွေဦးဆောင်ပြီးနယူးယောက်ပြည်နယ်စီနီကာဖော့စ်မြို့မှာပထမဆုံးအချိန်အမျိုးသမီးခွင့်ရညီလာခံကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့တာပါဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိလူသားအလုံးမှာတန်တူခွင့်ရရှိတဲ့စွာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးအပြည့်အဝခံစားခွင့်ရှိရမယ်။အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်မဲပေးခွင့်ရှိရမယ်ဆိုတဲ့ Declaration of Sentiments အခွင့်အရေးစင်ညာစာတမ်းတစ်စောင်ကိုအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်နေကြပါတယ်။ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလှောင်ပြောင်းတဲ့ရေးသားပြောဆိုရာတွေဖိနှိပ်ကြတွေရှိခဲ့ပေမဲ့လို့လည်းအမျိုးသမီးကောင်းဆောင်တွေကတော့သူရဲ့လှုပ်ရှားမှုတွေကိုနားမစုပ်ခဲ့ကြပါဘူးဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်တန်းပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့စမိုင်းဝင်ခွင့်ရေးကိုရခဲ့တာဖြစ်ပါတယ်အမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းပုံမှာတရားဝင်သတ်မှတ်ပြချမ်းပေးဖို့အဆိုပြုချက်ကိုကွန်ဂရက်လုပ်တော်မှာ1898ခုနှစ်ကစတင်တင်သွင်းခဲ့ပြီး1918ခုနှစ်ကိုရောက်မှအားလုံးတော်မှာပထမဆုံးအချိန်အတည်ပြုခဲ့ပြီးအဲ့ဒီနောက်အထက်လွှတ်တော်မှာအတည်ပြုဖို့အတွက်ကိုနောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်1919ခုနှစ်စွန်လ4ရက်နေ့မှာမအမျိုးသမီးတွေအတွက်မဲပေးခွင့်ကိုအချက်လွှတ်တော်ကအတည်ပြုခဲ့တာပါဒီလိုလွှတ်တော်နှစ်ရက်စလုံးမှာအတည်ပြုနိုင်ခဲ့တာကြောင့်1920ခုနှစ်ဩဂတ်လ18ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်ဒီလိုသမိုင်းဝင်ခွင့်ရတရရလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဥဆောင်ပါဝင်တိုက်ပွဲဝင်ခဲ့ကြတာဖြစ်တယ်လို့ဒီကနေ့အမေရိကန်လွှတ်တော်အတွင်းကထင်ရှားတဲ့အမျိုးသမီးကောင်းဆောင်တစ်ယောက်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီကပြောပါတယ
် Women earned, worked for, marched, fought, starved, worked, starved, sacrificed everything.
ကျမတို့နိုင်ငံမှာလွတ်လပ်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွတ်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူးအပြောင်းလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ
အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အချိန်မဲ့အခမ်းအနားတစ်ရက်ကိုပြီးခဲ့တဲ့2019ခုနှစ်မေလ22ရက်နေ့ကအောက်လွှတ်တော်မှာကျင်းပခြင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီပြောခဲ့တာပါအမျိုးသမီးတွေအတွက်အခွင့်အရေးနဲ့ခွင့်လန်းတွေဟာလွန်ခဲ့တဲ့နှစ်တရာကနေနှိုင်းဆိုင်ရင်အများကြီးကွာခြားပြောင်းလဲလာခဲ့ပေမဲ့လို့ညာနှုန်းကြီးတန်းလူညီများမှုရဖို့ကတော့ဆက်လက်တိုက်ပွဲဝင်ရအောင်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနလက်အောက်ဟဝိုင်းပြည်နယ်အခြေဆိုင်Asia Pacific Center for Security Studies လုံခြုံရေးဘာသာရေးဆိုင်ရာ Asia Pacific ဌာနကပေါင်းပေါက်ကလည်းဖြစ် American စစ်မှုထမ်းဆောင်တယောက်လည်းဖြစ်တဲ့ Dominic Wynn ဘက်ကပြောပါတယ
်အမျိုးသမီးတော်ပါဝင်တော့ပါဝင်လာပြီဒါပေမဲ့အခုအချိန်မှာခေါင်းဆောင်နေရာမှာအမျိုးသမီးတော်နည်းနည်းပဲရှိသေးတယ်အခုဆိုလို့ရှိရင် US ရဲ့ကျောင်းတွေမှာပေါ့နော်ဒီ University တွေ College တွေမှာအမျိုးသမီးတွေကဘွဲ့ရတာပုံများတယ်အမျိုးသားတွေဒါပေမဲ့အလုတ်ထဲမှာကြည့်လိုက်လို့ရှိလို့ရှင်အောက်အောက်ချီမှာတော့အများကြီးရှိတယ်ဒါပေမဲ့အပေါ်တရားဝါလို့လို့ရှင်နည်းသွားအောင်ဆိုအခုဆိုလို့ရှင် US ပေါ့နော် American company တွေမှာဆိုလို့ရှင်900ခိုင်နှုန်းလောက်ပဲအမျိုးသမီး CEO တွေရှိတတ်တယ်ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာကအညီမျှမရှိသေးဘူးနောက်ပြီးတော့လဲလာဇာဆိုလို့ရှင်လဲအမျိုးသမီးရတဲ့လာဇာကနဲ့အမျိုးသားရတဲ့လာဇာနဲ့ ကွာနေသေးတယ်အမျိုးသမီးက20ရာခိုင်နှုန်းနဲ့ပြနေနေသေးတယ်ဆိုတော့အဲ့ဒီဥစ္စာမညီမြမမျှတာတွေအများကြီးရှိနေသေးတယ်ဆိုတော့လေအမျိုးသမီးတွေအမေရိကန်အမျိုးသမီးတွေအတွက်ကအများကြီးချိန်ကြရအောင်မယ်ဂျန်တူညီညာမှုရဖို့အတွက်သူတို့အများကြီးကြိုးစားရအောင်မယ် အဲ့ဒီတရားနဲ့ဆက်လိုက်လို့ရှိရင်အများကြီးတိုးတက်တာရှိပါတယ်ဒါပေမဲ့လည်းတရားရာဂိုင်းနှုံးလောက်ပေါ့နော်မရသေးဘူးအခုဆိုရှစ်ဆယ်ရာဂိုင်းနှုံးလောက်တော့တော်တော်များများတိုးတက်လာပြီလို့ပြောလို့ရတယ်ဒါပေမဲ့လည်းဒီနိုင်ငံပို့တိုးတက်ဖို့အတွက်ပို့အောင်မြင်ဖို့အတွက်ပို့ပြီးတော့ခိုင်မာဖို့အတွက်ပေါ့နော်အမျိုးသမီးတွေအနေဆုံးကဆက်ရာဂိုင်းနှုံးဒီထဲမှာပါလာလို့ရှိလို့ရှိရင်အမေရိကပေါ့နော်ပ ဒီလုပ်ငန်းတွေမှာအမျိုးသမီးတွေပို့ပြီးပါဝင်လာမယ်ဆိုရင်တန်းနေရရှိဖွံ့ဖြိုးရေးအတွက်အများကြီးထောက်ကူဖြစ်နိုင်တယ်လို့တော်မီမီဝင်းဘက်ကပြောပါတယ်။ငင်းကြံရေးနဲ့ပတ်သက်ပြီးတော့ဒီပညာရှင်တွေလိုက်ပြီးတော့လေ့လာထားတာပေါ့နော်။ပြောရအနည်းဆုံးအမျိုးသမီးတွေ30ရာခိုင်နှုန်းအနည်းဆုံးပေါ့နော်50ရာခိုင်နှုန်းဆိုပိုကောင်းတာပေါ့။အနည်းဆုံး30ရာခိုင်နှုန်းပါလာလို့ရှိရင်တဲ့ ငင်းရရင်နဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကတဲ့ပို့ပြီးတော့အောင်မြင်တယ်တဲ့အနည်းဆုံးနဲ့20ရာခိုင်နှုန်းပို့ပြီးတော့အောင်မြင်နိုင်တယ်လို့သူတို့ပညာရှင်တွေကတွေးထားတယ်ဆိုတော့ဒီမှာနိုင်ငံမှာအခုဆိုလို့ရှိရင်ပို့ပြီးတော့ငင်းရရင်နဲ့လုပ်ငန်းစဉ်တွေပို့ပြီးတော့အောင်မြင်ခြင်းတယ်ဆိုလို့ရှိရင်အမျိုးသမီးကိုပို့ပြီးတော့ထက်လိုက်လို့ရှိလို့ရှိရင်ပို့အောင်မြင်မယ်လို့ကျင်ပါတယ် နောက်ပြီးတော့လေမြန်မာရဲ့သမိုင်းကိုပြန်ကြည့်လိုက်လို့ရှိရင်နော်ဒီကလိုနီယယ်ပြန်ပြီးတော့တော်လှန်တဲ့ဥစ္စာအမျိုးသမီးတွေညာကြီးပါတယ်လीအမျိုးသမီးတွေပါတော့မှဒီလွတ်လပ်ရေးကိုပို့ပြီးတော့အောင်မြင်အောင်လုပ်နိုင်တယ်လို့မြန်မာရဲ့သမိုင်းမှာပြန်ကြည့်လိုက်လို့ရှိရင်လည်းတွေ့ရတယ်ဆိုတော့ဒီနေ့မှာဒီနေ့မှာဘာမှလွတ်လပ်ရေးတော့လုပ်စရာမလိုဘူးဒါပေမဲ့လေမြန်မာနိုင်ငံကိုပို့ပြီးတော့တ
ညာတွေကိုအတုံးချခွင့်အပြည့်ဝမရတဲ့အခါသူတို့ရဲ့လူမှုပတ်ဝန်းကျင်အတွက်တိုင်းပြည်အတွက်ပါဆုံးရှုံးမှုတွေဖြစ်လာစေတယ်လို့လည်းပေါမော့ခဒေါ်မီနီဝင်းသားကထောက်ပြပါတယ်
။ဒီကမ္ဘာလုံးမှာကြီးလိုက်လို့ရှင်တော်တော်များများအမျိုးသမီးတွေပါလာလို့ရှိလို့ရှင်အောင်မြင်တာများလာတယ်။ဒါကြောင့်မို့လို့လည်း UN မှာလည်းအများအားပြောတယ်အမျိုးသမီးတွေပို့ပြီးတော့ပါလာလို့ရှင်အမျိုးသမီးတွေကိုပါဝင်နိုင်အောင်လုပ်ပေးတဲ့နိုင်ငံနေဆိုလို့ရှိရင်ပို့ပြီးတော့တိုးတက်တယ်။ဘာကြောင့်လဲဆိုတော့အမျိုးသမီးတွေကမလုံနိုင်တာမဟုတ်ဘူး။သူတို့တွေကိုလူအဖွဲ့စီကနေရာပေးမခံရဘူး။ဘာကြောင့်လဲဆိုတော့အခုဆိုလို့ရှိရင် University တွေ College တွေမှာကြီးလိုက်ရင်အမျိုးသမီးတွေကပို့ပြီးတော့တောင်မှဘွဲ့ရှိတယ်။ဒါပေမဲ့တကယ်၍အလုပ်ငန်းထဲဝင်သွားတဲ့အခါမှာသူတို့မှနေရာမရဘူး။နေရာမရတဲ့အခါကျတော့သူတို့လည်းဆုံးရှုံးတယ်။နောက်ပြီးတော့ပြည်သူလူထုလည်းဆုံးရှုံးတယ်။ဘာလို့လဲဆိုတော့သူတို့မှာရှိနေတဲ့သိဉာဏ်တွေသူတို့ရဲ့စွမ်းရည်တွေအဲ့ဒီဥစ္စာကိုသူတို့လုပ်နေတဲ့အဖွဲ့အစည်းဖြစ်ဖြစ်နိုင်ငံတော်ဖြစ်ဖြစ်အဲ့ဒီဥစ္စာမတုံးလိုက်ရတဲ့အခါကျတော့မြင်လို့အလကားဖြစ်သွားတယ်ဖြစ်သွားပြီးတော့အဖွဲ့အစည်းတွေနိုင်ငံတွေကမတိုးတက်လာဘူးဒီဥစ္စာဆုံးရှုံးသွားတယ်ပေါ့နော်သူတို့ဒီအင်အားတွေဆုံးရှုံးသွားတယ်အဲ့ဒီကြောင့်မလို့အမျိုးသီးကို၌လဲကိုယ့်ဘာကိုမဖယ်ထားနဲ့နောက်ပြီးတော့သူများတွေဖယ်လိုက်လို့ရှင်တယ်ဖယ်မခံနဲ့လို့အန်တီကပြောချင်တာပေါ့အဲကြဘာလို့လဲဆိုတော့ဒီမှာ US မှာဒီအမျိုးသမီးတွေလှုပ်လာတာသူတို့အကယ်၍ဒီလိုမလှုပ်ဘူးဆိုလို့ရှင်ဒီနေ့အန်တီတို့လည်းမဲပေးခွင့်ရှိမှာမဟုတ်သေးဘူ
းအမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းနဲ့လုံနိုင်စွမ်းအားတွေကိုရှော့မတွက်ပဲကိုယ့်ရဲ့ရွာလူမှုပတ်ဝန်းကျင်ကိုယ့်ရဲ့တိုင်းပြည်ထိုးတဲ့ပြောင်းလဲမှုတွေအတွက်ကိုယ်တိုင်ဥဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုတာကိုတော့အမေရိကန်အမျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကသက်တည်ပြနေတယ်ဆိုတာကြင်ပြရင်းနဲ့ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမကျေးဇူးတင်ပါရှင်။
သူကဆုံးနေအမေရိကန်တခွင်အစီအစဉ်မှာကက်ယောဂကာလအတွင်းမြောက်ကယ်ရိုလိုင်းနားမှာကျောင်းပြန်ဖွင့်တာကြောင့်ယောဂကုသမှုတွေရှိလာပြီးတဲ့နောက်ကျောင်းပြန်ပိတ်လိုက်ရတာနဲ့ပတ်သက်လို့စိတ်မကောင်းဖြစ်ကြတဲ့ကျောင်းသူကျောင်းသားတွေရဲ့အမြင်နောက်ဒီကျောင်းပိတ်မပေးတာကြောင့်ဆန္ဒပြကြတဲ့ဂျော်ဂျီယာပြည်နယ်ကကျောင်းသူကျောင်းသားတွေအကြောင်းနဲ့နယူးယောက်ကဘောလင်းကစားရုံပြန်ဖွင့်တဲ့အကြောင်းတွေကိုကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာစပန်နီမျိုးကမြောက်ကယ်ရိုလိုင်းနားတက်ကတော့ UNC ပိတ်လိုက်တာကြောင့်ကျောင်းသူကျောင်းသားတွေသူတို့နေအိမ်ကိုပြန်နေကြပါပြီ။ကျောင်းဖွင့်ဖို့ရဲ့အနေငယ်လူမှာပဲလူကိုယ်တိုင်တက်ရောက်တင်ယူရမယ့်အတန်းတော်တော်များများကိုပိတ်မယ်ဆိုပြီးတော့ UNC ကကြေညာခဲ့တာပါ။အ Iron Horse Resident Hall အဆောင်ကနေနေအိမ်ကိုပြင်မဲ့ပထမနေ့ကျောင်းသူ Mackenzie Holland ကအခုလိုပြောပါတယ
် I definitely sobbed yesterday for like
မနေ့ကတနားလောက်မူလဲရပါတယ်ဒီလိုဖြစ်မယ်ဆိုတာကိုသိပေမဲ့လည်းတခြားတငယ်ချင်းတွေလို့ကျောင်းသားဘဝပျော်ပါခွင့်မရတာကိုစိတ်ပြတ်မိပါတယ်လို့သူကပြောသွားတာပါUNC ကျောင်းဝင်းအတွင်း COVID-19 ရောဂါကူးစက်နေတဲ့နေရာလေးခုထဲကတစ်ခုမှာ Holland နေခဲ့တာပါသူရဲ့အခန်းပေါ်ဟာဆိုရင် Coronavirus ကူးစက်ခံထားသူနဲ့တွေ့ခဲ့ပြီးပြန်လာမှာကူးစက်ခံရတယ်ဆိုတာကိုစစ်ဆေးတွေ့ခဲ့ပြီးတဲ့နောက်ကျောင်းသားကဟိုတယ်မှာတရားခွဲနေထိုင်နေခဲ့ပါတယ်အခုလိုအခြေအနေကြောင့်ကျောင်းသားဘဝအပြေအဝဖြတ်သန်းခွင့်မရပေမဲ့လည်းကျန်းမာရေးမထိခိုက်ဘူးတော့အရေးကြီးတယ်လို့ဆိုရတယ်ကျောင်းသူ Oyen Ronki Popular ကအခုလိုပြောပါတယ
် I mean I'm sad but I know that like to 2020 like past 2020
စိတ်မကောင်းပါဘူးဒီနှစ်2020ဟာဘယ်လိုပဲဖြစ်မယ်ဆိုတာတော့သိပြီးသားပါပွင့်နေတဲ့ပင်အခမ်းအနားနောက်ဆုံးနေ့ကျောင်းသားဘဝဒါရီအလုံးရဆိုင်ကုန်တယ်လို့အခုဆိုရင်လည်းပထမနေ့စတက်ပါမယ်ဆိုတာမှမတက်ရပြန်ပါဘူးဒီလိုချိန်တွေကိုမကြိုက်ပေမဲ့လည်းဘေးရန်တွေကင်းကင်းဖြတ်သန်းရတာကတော့ပိုကောင်းပါတယ်လို့ပြောပါတယ်အခုလိုအခြေအနေကြောင့်အိမ်ပြန်ရမယ့်ကျောင်းသူကျောင်းသားတွေကိုကျောင်းကဝန်ထမ်းတွေတမကဆရာဆရာမတွေကလည်းကူညီကြပါရယ်။ဒါပေမဲ့လည်းနှစ်ပတ်အတွင်းအရွှေ့အပြောင်းလုပ်နေချိန်မှာကျောင်းပရဲ့လိုအပ်ပေမဲ့မရတာကြောင့်အစိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။ကျောင်းသားတဦးဖြစ်တဲ့ Pablo Jimenez ကကျောင်းရေးတွေပေးထားတာပြန်ပေးဖို့ညွှန်လင်းပါရယ်။အခြေအနေကြီးတစ်ခုလုံးကတော့စိတ်သက်ကြစရာပါလို့ဆိုပါရယ်။ယောဂကုသမှုတွေရှိနေသေးတာကိုသိပေမဲ့ကျောင်းသူကျောင်းသားတွေအဆင်ပြေအောင်လို့အချိန်မီကျောင်းတောင်ရှိသူတွေကဆောင်ရွက်မပေးတာကိုတချို့တွေကလည်းမကျေနပ်ကြပါဘူး။ Gap Gardner ကအခုလိုပြောပါတယ
်။ Really the administration is all over the UNC system.
ဒေသကြီးကြီးကလာကြတဲ့ကျောင်းသူကျောင်းသားတွေကြောင့်ယောဂကုသနှမ်းတယ်လို့မကူးဆက်နိုင်တဲ့အခြေအနေတွေရှိတယ်ဆိုတဲ့အချက်ကို North Carolina တက္ကသိုလ်တောင်ရှိသူတွေကမျက်ကွယ်ပြုနေပါတယ်လို့သူကပြောသွားတာပါ။သူကတော့ကျောင်းစာသင်ခန်းမှာသင်ကြားရတာကိုပူကြိုက်ပေမဲ့လည်းကျောင်းမှာယောဂကုသနေတာကြောင့်အခုလိုအစောလက်လင်အမြန်ပြန်ပိတ်လိုက်တယ်လို့ပြောရတယ
် We're going to be back a few weeks they're going to call it we're going to go home because it's going to be too dangerous
ကုသမှုအန္တရာယ်အတော်များတာကြောင့်ပြင်ပတ်နိုင်ငယ်တော့အိမ်ပြန်နေရမှာပါကျောင်းဖွင့်နေဆိုပြီးတော့အသက်အန္တရာယ်ဖြစ်တဲ့အထိတော့သူတို့လုံးမမဟုတ်ပါဘူးအဲ့လိုသာဖြစ်ရင်တော့လူတွေကသူတို့ကိုအဆိုးမြင်ကုန်ပါလိမ့်မယ်လို့ကာတဂျီနာကပြောတော့တာပါမကြခင်အမေရိကန်စောင်းဝင်းရာသီကိုရောက်တော့မှဖြစ်တာကြောင့်ဒီအချိန်မှာနှစ်စင်ဖြစ်ပွားလေးရှိတဲ့တုတ်ကွေးအနေရကလည်းစိုးရင်ကြပါအခုအခါမှာ COVID-19 ကာကွယ်ဆေးစမ်းသပ်မှုတချို့ရှိနေပေမဲ့တုတ်ကွေးကာကွယ်ဆေးကတော့နေရာဒေသတိုင်းမှာအလွယ်တကူရနိုင်တာကြောင့်အချိန်မီကာကွယ်ဆေးထိုးဖို့လည်းသတိပေးမှုတွေရှိနေပါတယ်ဂျော်ဂျီယာပြည်နယ်မှာတော့မြောက်ကယ်ရိုလိုင်းနာတက္ကသိုလ်လိုမဟုတ်ပဲကျောင်းတွေပြန်ဖွင့်နေပါတယ်ဂျော်ဂျီယာ Tech အပါဝင်တခြားတက္ကသိုလ်၅ခုမှာကျောင်းပြန်ဖွင့်တာကြောင့်ကျောင်းသားတချို့ကျောင်းပြန်လာတတ်ကြသလိုတချို့ကတော့အွန်လိုင်းကနေသစင်သာသင်ကြားကြတာပါယောဂကူးစက်မှုတွေရှိနေတာကြောင့်ကျောင်းပြန်ဖွင့်တာကိုလက်မခံတဲ့ကျောင်းသားတချို့နဲ့ဝန်ထမ်းတွေကတော့ကျောင်းပိတ်ပေးဖို့ဂျော်ဂျီယာ Tech မှာဆန္ဒပြကြပါတယ်ဆောက်လုပ်ရေးအင်ဂျင်နီယာကျောင်းသူ Margot Pace ကအခုလိုပြောပါတယ်ကောင်းပြန်လာတဲ့အရာအနေများပါတယ်မိသားစုဝင်နေတဲ့ဖြာနာကြသူတွေတချို့နေမကောင်းပဲကြောင်းလာတက်ကြသူတွေရှိမှဖြစ်တယ်လို့အစုံနှလုံးအလုံးလို့တော့ပဲနေမကောင်းဖြစ်ကြသူတွေတချို့တည်ဆုံးသူတွေရှိကြပါလိမ့်မယ်ဌာနေတိုင်းသားတွေလူမဲတွေတခြားသားရောင်ရှိကြသူလူမျိုးစုတွေအနေနဲ့ဒီယောဂဒံအပြင်းထန်ဆုံးခံစားရမှာကိုတိတ်ဆိုးရပါတယ်လို့သူကပြောသွားတာပါကျောင်းအုပ်ချုပ်ရေးအနာပိုင်းအဖွဲ့ကတော့ကျောင်းသားဘဝကိုအပြည့်အဝခံစားခြင်းနဲ့ကျောင်းသူကျောင်းသားအများပြားရှိကြောင်းနဲ့အွန်လိုင်းကနေသာသင်ကြားမယ်ဆိုရင်တက်ကတိုရီအနေနဲ့ငွေကြေးအခက်အခဲတွေအများကြီးရင်ဆိုင်ကြရမှာဆိုပြီးတော့ဖြေရှင်းပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးဖို့မန္တလေးကလေးကပြည်ပင်ထားတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်လာကြောင်းနယူးယောက်ကဘောလင်းကစားရုံမှာကစားသူတွေနဲ့ပြန်လည်စီကားလာပါတယ်ဒီဘောလင်းကစားနည်းဟာတူးချင်းရောအဖွဲလိုက်ရောလာကစားနိုင်တာကြောင့်တခြားကစားနည်းတွေထက်ပိုပျော်စရာကောင်းတယ်လို့ဆိုပါတယ်မေပယ်လိန်းဘောလင်းကစားရုံပိုင်ရှင်ဂျိုးလက်စပီနာကအခုလိုပြောပါတယ
် It's people from different walks of life who would never have anything to do with each other
တယောက်နဲ့တယောက်မသိကြတဲ့လူတွေဒီမှာလာစုပြီးတော့အတူကစားကြတာပါပြဿနာကတော့ကိုရိုနာဗိုင်းရပ်စ်ပါဒီလောက်ပျော်စရာကောင်းတဲ့ကစားနည်းကိုဒီဗိုင်းရပ်စ်ကြောင့်မကစားရဘဲဖြစ်နေတာပါလို့သူကပြောသွားတာပါ Maybelline ဘောလင်းကစားရုံဟာ Las Vegas မြို့သားစုစီးပွားရေးလုပ်ငန်းဖြစ်ပြီးတော့ Florida မှာလည်းဒီလိုဘောလင်းကစားရုံတရုံရှိပါတယ်အခုအခါမှာဘောလင်းကစားရုံပြန်ဖွင့်ပြီဆိုပေမဲ့လာရောက်ကစားကြသူတွေရောဂါကူးစက်မှုမရှိအောင်ဒေသန္တရအစိုးရကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာဆောင်ရွက်နေပါတယ်လို့ဆိုပါတယ
်။ The ground rules from the government 50% capacity every other lane's being
အစိုးရရဲ့စီမင်းစည်းကမ်းတွေအရမူလအရေးအတွက်ချက်ဝက်ပဲလက်ခံပါတယ်။အထက်မှာအစားတောက်စားတာနောက်အုပ်စုလိုက်လာကစားတဲ့အရေးအတွက်ကန့်သက်တာဒီလောက်ပါပဲ။အားလုံးအဆင်ပြေအောင်စီစဉ်လို့ရတာကြောင့်အခုလိုပြန်ဖွင့်နိုင်တာကိုလည်းဝမ်းသာပါတယ်။ဘောလင်းကစားတဲ့လိန်တွေအားဆိုရင်လေတစ်ခုနဲ့တစ်ခုဆက်တယ်ပြီလောက်ချတော့ social distancing အတွက်လည်းအဆင်ပြေသွားပါတယ်လို့ဆိုပါတယ်ဘောလင်းလာကစားသူတွေကတော့ဒီကစားနည်းဟာ golf ရိုက်တာလို့မဟုတ်ပဲတက်ရင်ပဲဖြစ်ဖြစ်မတက်ရင်ပဲဖြစ်ဖြစ်အုပ်စုလိုက်ကစားလို့ရတာကြောင့်ချိန်နဲ့တက်တယ်လို့ဆိုပါတယ်ဒါအပြင်ရုပ်ပိုင်းဆိုင်ရာကြံ့ခိုင်မှုလည်းတိတ်မလိုအပ်တာကြောင့်အရွယ်မရွေးကစားနိုင်တာပါဘောလင်းလာကစားသူ Andriana Valentino က
I'm happy to hear it all, just because then it's just...
အခုလိုပြန်ဖွင့်နေဆိုတာကြားရတော့ဝမ်းသာပါတယ်။ဒီကစားနည်းကပျော်စရာကောင်းတယ်လို့ဆိုရတယ်။နယူးယောက်ပြည်နယ်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားရာအဆိုးဆုံးနေရာတစ်နေရာဖြစ်ခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်ထားရတာဖြစ်ပြီးအခုအခါမှာတော့အဆင့်လေးနောက်ဆုံးအဆင့်အနေနဲ့လုပ်ငန်းတွေပြန်လည်ဖွင့်လှစ်ပေးနေပါတယ်။အခုလိုအချိန်ယူပြီးတော့စနစ်တကျနဲ့လုပ်ငန်းတွေအကြောင်းတွေပြန်စတဲ့အတွက်ကူးစက်မှုနှုန်းကလည်းအစဉ်တိုင်းမှာတည်တည်ငြိမ်ငြိမ်နဲ့ထိန်းထားနိုင်ကြတာကြောင့်ပုံမှန်အခြေအနေကိုပြန်ရောက်ဖို့ဒီလိုအားလုံးကမျှော်လင့်နေကြပါခင
်ဗျ။အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ကရောဂါဖြစ်ပေါ်တာရှစ်လကြာလာချိန်မှာဒီရောဂါနဲ့တည်ဆုံးရသူကဘာမှာ8000ရှိလာတဲ့အတွက်ကာကွယ်ဆေးရဖို့အပြင်းထန်ကြိုးစားနေကြပါတယ်။ဒီကြားရင်အချိန်လေးပိုးပြီးဆိုးစေနိုင်တဲ့ဒီကြော့ပြန်ကူးစက်မဲ့ဒုတိယလှိုင်းအန္တရာယ်ပါရှိနေတဲ့အတွက်စမ်းသပ်ဆဲကာကွယ်ဆေးတွေကအလားအလာရှိတဲ့ဆေးတွေနဲ့ပတ်သက်ပြီးအမှုစီဝါဗေဒပညာရှင်မတ်ခင်စာဝင်းကြည်ကိုနင်းနင်းပြီးသင်ပြပေးမှာပါ။
လာလာကောင်းတဲ့ကာဝေးသီးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်ပထမဦးဆုံးအနေနဲ့ပြောရမယ်ဆိုရင်တော့ US အခြေစိုက် Moderna ကုမ္ပဏီကထုတ်တဲ့ mRNA ကာဝေးသီးတစ်ခုဖြစ်ပါတယ်သူတို့ Phase 3ကိုစခဲ့တဲ့ဟာက July 28ရက်နေ့မှာနံပါတ်2ကတော့ Pfizer ရဲ့ German ကုမ္ပဏီရဲ့နောက်တရုတ်ကုမ္ပဏီတို့ရဲ့အသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတစ်ခုရှိတယ်အဲ့ဒါလည်း mRNA ကာဝေးသီးပဲသူတို့လည်းအခုဒါ Phase 3ကိုသူတို့စမ်းနေတယ်ပေါ့နော်တတိယတစ်ခုအနေနဲ့ဆိုလို့ရှိရင် Cancer Biology ဆိုတာတရုတ်ပြည်ရဲ့အခြေစိုက်ပါသူကကြတော့တရုတ်ပြည်အခြေစိုက်biotech ဒီဝနေ့ပညာကုမ္ပဏီဖြစ်ပေမဲ့တရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်စစ်တပ်မှာဆိုလို့ရှိရင်သူတို့ကထိုးခွင့်ကိုပေးထားပြီဆိုပြီးတော့သိရပါတယ်အဲဒါပေမဲ့ပြည်သူတွေအတွက်ကိုသူတို့ phase 3စမ်းတဲ့ဥစ္စာကတော့စမ်းနေကြုံပဲအဲနောက်နံပါတ်4ခုကကြတော့ UK ခြေစပ် University of Oxford ကသူကဒီ Sweden ကုမ္ပဏီနဲ့ပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတယ်ဟာအဲ့ဒါလည်းဒီ phase 3မှာသူတို့သွားနေပါတယ်နောက်နံပါတ်5ကကြတော့ဒီတရုတ်ပြည်အခြေစိုက်ကုမ္ပဏီတခုပဲသူတို့ရဲ့ phase 3ကိုကြာ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါပေမဲ့အချိန်မီဘယ်လိုရှိတယ်ဆိုတဲ့ဟာကတော့စောင့်ကြည့်အောင်ပဲပေါ့နော
်ဒီ mRNA ကိုအခြေတည်ပြီးတော့စမ်းတယ်ဆိုတော့ဘယ်လိုစမ်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တဲ့တမျိုးပဲပေါ့နော်ဆိုတဲ့ခါကျတော့ဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးတွဲဝင်နေမှာတော့မျိုးဗီဇ DNA ဆိုတာလူတွေရောဒီသက်ရှိသက်တော်ကတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိရပါတော့ဒီ DNA ကနေပြီးတော့ protein တွေတော့ glue ခန္ဓာကိုယ်ရဲ့ cell တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ် protein တွေထွက်ဖို့အတွက်က DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဂျာဂန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်ဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်ဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာရှိတော့ messenger RNA RNA သုံးမျိုးရှိရတဲ့မှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်သူ့ရဲ့ concept ကဘာကိုအခြေခံလဲဆိုတဲ့အခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက်တယ် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့အခါကျတော့လူရဲ့ခန္ဓာကိုယ်ထဲကိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟိုအတုဖြစ်ဖို့အတွက်ကိုအထောက်အကူပေးမယ် mRNA တစ်ခုပေါ့အဲ့ mRNA တစ်ခုကခန္ဓာကိုယ်ရဲ့ရောက်မယ်ရောက်ပြီးသွားလို့ရှိရင်ခန္ဓာကိုယ်ကဒီ mRNA ကထွက်လာတဲ့ virus အတုကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီ virus acid ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တဲ့ပေါ့နော်အဲ့ဒီဟာကြောင့်မို့ဒီခန္ဓာကိုယ်ခုကအာမှာမှန့်ညံဆိုတဲ့ဟာတစ်ခုပေါ်လာပြီးတဲ့ခါကျရင်နောက်တကယ်လို့ကိုယ်က တကယ် virus အစ်စ်နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန်ညာကနေပြီးတော့ဒီဟိုခုခံအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ်
ဆိုတော့ကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချဘူးဆိုတော့ဘယ်ပုံမှာမဟုတ်တည်ပါဘူ
းအကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချဘူးဆိုတာကဘယ်စိတ်မဆိုဆိုးကျွနဲ့ကောင်းကျွနဲ့ကိုရှင်းရတယ်အဲ့ဒီရှင်းတဲ့အခါမှာဘေးကဆိုးကျိုးသည်မပြောပါလောက်နဲ့ပြီးတော့ကောင်းကျိုးကပို့ပြီးအလေးတားနေအဲ့လိုမျိုးသည်ကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးကဆိုးကျိုးများတယ်ဆိုလို့ရှိရင်ကလူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂအကန့်ရှိတဲ့လူတွေခံနိုင်မလားကလေးတွေခံနိုင်မလားလူကြီးတွေခံနိုင်မလားဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့ပါ
အော်ဆန်းတက်တဲ့အခါမှာအဆင့်ဆင့်ဆန်းရတယ်ပေါ့နော်အဆင့်3ကျမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါဘာလို့လဲဆိုတော့အဆင့်1မှာကသူကလူ10ကဏ္ဍလောက်ကလေးနဲ့ခဏဆန်းလိုက်တယ်ဆန်းပြီးတဲ့အခါကျရင်ဒီအဆင့်1မှာသူကဒါလူတွေကိုဘယ်လောက်ပေးရမယ် dosage တွေကိုသူတို့မှန်းမယ်အာနောက်ပြီးတဲ့အခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွရွစိုးကျိုးတွေရှိကြလဲဆိုတဲ့ဟာကိုဆန်းမယ်နောက်ပြီးတဲ့အခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူရဲ့ပုံမှန်လားပေါ့နော်ရာကဏ္ဍဖြစ်နိုင်တယ်ထောင်ထောင်ကနေတစ်ထောင်လောက်ဖြစ်နိုင်တယ်။အဲဒီ stage 2ကိုရောက်သွားပြီးတဲ့ခါကျရင်ဒီဟာဒီဘယ်လောက်အထိ safe ဖြစ်သလဲ။ပေးလို့ရပြီလားဆိုတဲ့ဟာကိုအဲ့ဒါတွေကလူအများနဲ့နည်းပူဆန်းတဲ့ phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ချီရတယ်9000 6000 9000တချို့ဆိုလို့ရှိရင် 3000 ခုဒီ moderna ဆိုလို့ရှိရင်ဆို 3000 နဲ့စပြီးဆန်းနေရဆိုဆန်းတဲ့လူများလာလေလေသူ့ရဲ့ဆိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာဟိုတွေနည်းလာလေလေပြောရမလား
။ရုရှားကဆန်းတက်မှုပါဆိုလို့ဆိုရင်အစိုးရနေပြီးတော့ချက်ချင်းကြီးအတီးပြုတ်ပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆန့်ဆန့်ဆန်းတက်မှုတွေလုံးမလုံးမတေချာဘူးဆိုပြီးတော့အခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါကိုစိတ်ချရတယ်မချရဘူးအဲ့ပုံမှာမူတည်ပြောတာထင်ပါတယ်နော
်ဟုတ်ကဲ့ပါကျွန်တော်ဖတ်ရတော့ဆိုရင်ရုရှားကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ကနေနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချက်ချင်းတန်းပြီးတော့ပေးလိုက်တဲ့လိုမျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့case တွေဖြစ်လာနိုင်တယ်ဗောဒီဥမာစစ်တဲ့ပြည်နည်းနည်းမှာကခုခံအားသည်ပုံစံမျိုးကတမျိုးတည်းဖြစ်နိုင်တယ်ဟိုနည်းနည်းပဲကွဲပြားတာမျိုးဖြစ်နိုင်တယ်လူကြီးထောင်နဲ့ချီသွားတဲ့ခါကျတော့ခုခံအနေအမြင်ပေါ်မှာပြီးတော့လူကဘယ်လောက်ဖျားတတ်မလဲနောက်သူ့ရဲ့ reaction ပေါ်ဘာလို့ဆိုတော့ဒီကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus အစစ်ကိုသူကဒီကူးနိုင်စွမ်းလို့ယောဂပေးနိုင်စွမ်းလို့ဖယ်ထားတဲ့ပုံစံမျိုးကိုပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေဆက်ခါကျတော့အ ਨੇ ဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တခုအနေနဲ့ဝင်သွားရတော့ကြောင့်ခန္ဓာကိုယ်အခုကသူ့ကိုတုံ့ပြန်ပါဒီတုံ့ပြန်တဲ့အားဒီဘလောက်အချိန်ကြီးဆိုးရွားတယ်လဲမဆိုးရွားဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင့်သွားတယ်ပေါ့နော်သူတို့ရဲ့လေ့လာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့
ဆိုတော့ဒီကာကွယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတာဘယ်လိုပြောနိုင်မှာလဲ
အကောင်းတဲ့ကာကွယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးကျိုးတွေလည်းနည်းတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကာကွယ်ဆေးအကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးထွက်ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့ခါကြလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တော့တော့ကြောင့်အကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍာခါထိုးရမှာလေပေါ့နော်အခု moderna ဆိုရင်တော့သူကနောက်ဆုံးသိရခါသူဆိုနှစ်ခါတင့်ထိုးရမှာပေါ့နောက်အဲ့လိုမျိုးဘယ်လိုပုံစံမျိုးပေးမှလဲ dosage ဘယ်လောက်ပေးမှလဲဒါမျိုးတွေအသေးစားအတိအကျထွက်ထားပြီးဆိုတဲ့ကာကွယ်ဆေးတစ်ခုပါမြင်ပါကြည့်လူတွေအနေနဲ့လည်းယုံကြည်စိတ်ချမ်းသာသာနဲ့ထိုးနိုင်တယ်ပေါ့
။နော်ကင်ဆာဝင်းပြည့်ရဲ့ပြောကြချင်တဲ့ဒီသတင်းပတ်သက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။နိုင်ငံရဲ့အမြင့်ဆုံးရွေးကောက်ခံရာဒူးကို1994ကစလို့ချုပ်ကန်လာခဲ့တဲ့ဘယ်လာရုစ်နိုင်ငံရဲ့နှိရှေချာသမရအလက်ဇန်းဒါလူကာရှန်ကိုကဩဂုတ်လ9ရက်ကျင်းပတဲ့သမရရွေးကောက်ပွဲမှာလဲသူနောက်ထပ်တောင်ပြိုကမ်းပြိုအနိုင်ရလိုက်တယ်လို့ကြေညာပါတယ်။ရွေးကောက်ပွဲမှာ80ရာခိုင်နှုန်းအမဲအနိုင်ရခဲ့တယ်ဆိုတဲ့သူ့ကြေညာချက်ပေါ်ထောင်ပေါင်းချီတဲ့ပြည်သူတွေကလက်မခံအငင်းပွားနေကြပြီးမေယာလတ်ဒီဟာအလိညာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့လမ်းမတွေပေါ်ထွက်ဆန္ဒပြကြပါလေ။အစိုးရလူညုံရေးတပ်ဖွဲ့တွေကတော့ဆန္ဒပြသူတွေကိုရိုင်းနှက်ဖမ်းဆီးမှုတွေနဲ့အလင်းအမြန်အကြမ်းဖက်တုတ်ပြန်ခဲ့ပြီးဆန္ဒပြသူတွေပါဝင်သတင်းသမားတွေထောင်ချီတဲ့အတိုက်ခံတွေကိုလည်းဖမ်းဆီးခဲ့ပါလေ။ဆန္ဒပြပွဲအတွင်းအနည်းဆုံး၄ဦးသေဆုံးခဲ့တာပါ။ရွေးကောက်ပွဲပြီးတဲ့နောက်ဘယ်လာရုစ်နိုင်ငံကအတိုက်ခံခေါင်းဆောင်2ဦးတိုင်းပြည်ကထွက်ပြေးရပါလေ။အဲ့ဒီထဲမှာသမရရွေးကောက်ပွဲဝင်ခဲ့တဲ့အတိုက်ခံခေါင်းဆောင် စီဗယ်လန်နာလည်းပါဝင်ပါတယ်စီဗယ်လန်နာရဲ့ခင်ခွန်ဖြစ်သူနိုင်ငံရေးသမားဘလော့ဂါတူလည်းဖြစ်တဲ့စာကြီးကိုရွေးကောက်ပွဲမဝင်နိုင်အောင်အစိုးရကတားမြစ်ထောင်ချပြီးတဲ့နောက်သူမကရွေးကောက်ပွဲဝင်တင်တာဖြစ်ပါတယ်ဘယ်လာရုစီယံမျိုးအတော်များများမှဆန္ဒပြပွဲတွေဆက်ပြစ်နေစေပါဆန္ဒပြသူတသိန်းကျော်ဟာမကြုံစဘူးလောက်အောင်ဩဂုတ်လ16ရက်နေ့ကမင်းစ်မျိုးမှာခြိတက်ဆန္ဒပြပါတယ်ဒီဆန္ဒပြပွဲမှာပါဝင်သူအတော်များများဟာ Women in White အဖြူရောင်လှုပ်ရှားမှုအဖွဲ့ကလူတွေဖြစ်ပြီးအကြမ်းဖက်ဖြိုခွဲမှုတွေရပ်တန့်မှုနဲ့ဖန်စီတားသူတွေပြန်လွတ်ပေးဖို့တောင်းဆိုကြပါတယ်အဖြူရောင်ဝှစ်စင်သားပြီးတချို့လဲလက်မှာပန်းနေကင်ထားတဲ့အမျိုးသမီးတွေကို Minsk မြို့မှာပြီးခဲ့တဲ့ဘက်ကဆလို့တွေ့လာရပါတယ်ဂျာမနီ၊ပိုလန်၊ဘယ်လ်ဂျီယံ၊ယူကရိန်းနဲ့ရုရှားတို့မှာလည်းဒီလိုပုံစံမျိုးဆန္ဒပြနေကြပါတယ်အငင်းပွားဝယ်ရွေးကောက်ပွဲရလက်အပေါ်ဘယ်လာရုစ်ပြည်သူတွေအခုလိုတုံ့ပြန်နေတာက26နှစ်ကြာအာဏာကိုချုပ်ကင်လာတဲ့သမ္မတလူကာရှန်ကိုအနေနဲ့သူတို့အတွက်ဘာမှလုပ်မပေးနိုင်တော့ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသနေတဲ့သဘောဖြစ်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကလည်းဘယ်လာရုစ်ပြည်သူတွေရဲ့ဒီမိုကရေစီရေးကျင်းပတဲ့ဆန္ဒနဲ့အတူတရားတွေရပ်တည်နေကြပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းဘယ်လာရုစ်နိုင်ငံမှာလွတ်လပ်ပြီးတရားမျှတမှုမရှိတဲ့ရွေးကောက်ပွဲကျင်းပခဲ့တဲ့အပေါ်မှာရောဆန္ဒပြပွဲတွေကိုအစိုးရကအကြမ်းဖက်ဖြေရှင်းခဲ့တဲ့အပေါ်မှာပါအထူးစိုးရိမ်ကြောင်ထုတ်ပြောကြပါတယ်။ဒါ့အပြင်သတင်းတောက်တွေကိုပြစ်မှတ်ထားတာအတိတာလုံးပြီးဖန်ဆီးခံရသူတွေကိုအပြင်းအထန်နှိပ်စက်တာအင်တာနက်ပိတ်ဆို့တာတွေကိုလည်းထောက်ပြကြပါတယ်။မကြာသေးခင်ကပိုလန်နိုင်ငံကိုသွားရောက်တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးဖွန်ပီယိုကဘယ်လာရုစ်ပြည်သူတွေသူတို့ရဲ့ကိုယ်ပိုင်အချုပ်အခြာကိုယ်ပိုင်လွတ်လပ်ခွင့်ရနိုင်ဖို့အားပေးကူညီရမယ်ဆိုတာဘုံညီမှန်းချက်ဖြစ်ပြီးအခုဆန္ဒပြပွဲတွေမှာမြင်နိုင်ကြောင်းပြောပါတယ်။ဘယ်လာရုစ်ပြည်သူတွေတောင်းဆိုနေတာကသူတို့လိုချင်တဲ့အစိုးရပုံစံကိုသူတို့ကိုယ်တိုင်ဆုံးဖြတ်နိုင်တဲ့လူသားတိုင်းလိုချင်နေတဲ့ရှင်းလင်းတဲ့အချက်လေသာဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းနေတာကတော့ပြည်သူတွေရဲ့တောင်းဆိုချက်ကိုထင်ဟပ်စေမဲ့နည်းလမ်းကိုရှာတဲ့အနေနဲ့လူအဖွဲ့အစည်းတွေနဲ့တီးတွဲဆက်ဆံမှုကိုကြဲကြဲပြန့်ပြန့်လုပ်ဖို့ပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE စီစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တည်းရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါကမ္ဘာကျလောကိုဗစ် -19 ကာယရောဂါကြောင့်ဆက်ခံစားနေကြပြီးဆေးရုံတွေမှာလူတွေပြည့်နေတယ်လို့ကမ္ဘာကျလောကျန်းမာရေးစနစ်တွေနဲ့ထိခိုက်နေပေမဲ့ဤပညာအားသာမှုတွေကြောင့်နှစ်နှစ်လောက်တောင်မကြာပဲဒီကာယရောဂါပြီးသွားနိုင်တယ်လို့ဒီလိုချုပ်ကပကျမ်းမာရေးအဖွဲ့အကြီးအကဲကတောက်ချန်နဲ့တရင်စာရှင်းလင်းပွဲမှာပြောပါတယ်1918တုန်းကဖြစ်ပွားခဲ့တဲ့တတန်းနှစ်နှစ်လောက်ကြာတဲ့စပိန်တုပ်ကွေးလောက်ကြာမြင့်မယ်လို့မထင်ကြောင်းပြောတာပါကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်ရောဂါအခုဆက်ခံရသူ22တန်းခွဲကျော်နဲ့သေဆုံးရသူက8သိန်းနီးပါးရှိနေပါပြီ COVID-19 ဗိုင်းရပ်စ်ပိုးအခုဆက်ခံရမှုရှိမရှိသိနိုင်ဖို့မကြာသေးခင်ကမှအတိအကျပြီးခဲ့တဲ့ဒရေးကနေအမြန်ဆန်းသက်စစ်ဆေးတဲ့နည်းကိုအရင်ကတည်းကအမေရိကန်နိုင်ငံတလောကတက္ကသိုလ်ကောလိပ်တွေမှာသုံးနေကြတာပါ Spit test လို့ခေါ်လို့ရှိတဲ့ဒရွေးနမူနာယူဆန်းသက်တဲ့ဒီနည်းဟာပုံမှန်နှာခေါင်းထုတ်ပတ်နမူနာယူဆန်းသက်တဲ့ swab test လို့နှာခေါင်းရင်းထိထိုးသွင်းပြီးနမူနာယူတာမျိုးမဟုတ်တဲ့အပြင်ဆန်းသက်ပြေကလည်း24နာရီမပြည့်ခင်ရနိုင်ပြီးကုန်ကျစရိတ်ကလည်း10ဒေါ်လာလောက်ပဲရှိတာပါဒီဆန်းသက်နည်းကိုရေးတက္ကသိုလ်ဆေးကျောင်းက NBA American Basketball အသင်းနဲ့NBA basketball အသင်းသားများအဖွဲ့တို့ပေါင်းပြီးတည်ထွင်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာမနေ့က COVID-19 လူနာ10ဦးထပ်ပြီးအတည်ပြုလိုက်တဲ့အတွက်အခုဆိုစုစုပေါင်းအကူးဆက်ခံရသူက419ဦးရှိသွားပါပြီ။တောက်ကြမနေ့ပိုင်း8နာရီထုတ်ပြန်ခြင်းမှာလည်း10ဦးထပ်တွေ့ကြောင်းကြေညာထားတာကြောင့်တရက်ထဲမှာလူ20အကူးဆက်ခံရကြောင်းအတည်ပြုကြေညာခဲ့တာပါ။ကူးဆက်မှုအများဆုံးဖြစ်ပွားတဲ့ရခိုင်ပြည်နယ်စစ်တေမျိုးမှာတော့ညမထွက်အမိန်ကိုမနေ့ကထုတ်ပြန်လိုက်ပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့ကရှီယောင်အော်သိုဒေါ့ခ်စ်ခရစ်ယာန်ဘုရားကျောင်းနောက်တစ်ခုနဲ့လူကြိုက်များတဲ့ပြတ်လိုက်တစ်ခုကိုမွတ်စလင်တွေဝတ်ပြုရာဗလီတွေဖြစ်နေပြောင်းလဲဖြစ်ဖို့တူရကီဝန်ကြီးချုပ်ရီဆက်တယပ်အာရဝန်ကတောက်ချာနေမှာအမိန့်ပေးလိုက်ပါတယ်။စနေနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.